Welcome to the Voice of America in Burmese.
လာပေါင်းတဲ့ပြည်စုံနေကြတဲ့ဖြစ်ပါစေရှင်။ Washington DC မြို့တော် View American အတန်ကနေ2016ခုနှစ် April 18ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.24 25 32 50နဲ့တိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျထွေးပါရှင်။
ကျမအေးသနာကြပါ American ကာကွယ်ရေးဝန်ကြီးဟာဒီကနေ့ Iran နိုင်ငံဘိုက်ဒန်မြို့တော်ကိုရောက်ရှိနေပြီးတော့ IS Islamic စစ်သေးကြွားတွေကိုစစ်ဆင်တဲ့နေရာမှာ American ကဘယ်လိုအဖြစ်လှုပ်ဆောင်နိုင်မလဲဆိုတာ Iran ကောင်ဆောင်တွေနဲ့ဆွေးနွေးတိုင်ပင်နေခဲ့ပါတယ်ပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကသက်တကူမိန့်ခွန်းမှာပြောကြားသွားပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေပြောပြပေးဖို့ရှိပါတယ်မခင်ဖြစ်တွေ့ရေ
ဟုတ်ကဲ့ပါရှင်ဆိုးဆိုးကကြားခဲ့ရတယ်လို့ပါပဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုတာဝန်စယူပြီးနောက်ပိုင်းပထမဆုံးချိန်ဖြစ်တဲ့ဒီကနေ့မှာပဲဒီ NLD ပါတီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကနှစ်တစ်ကူမိန့်ခွန်းပြောကြားသွားပါတယ
်တရားဥပဒေစိုးမိုးရေးဆိုတာကျမတို့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအင်တာမအရေးကြီးပါတယ်တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ကျမတို့ငြိမ်းချမ်းရေးကိုဆောက်တည်လို့မရပါဘူး
ဒေါအောင်ဆန်းစုကြည်ရဲ့နှစ်တစ်မိန့်ခွန်းနဲ့အတူဒီအပေါ်သုံးသပ်ပြောဆိုချက်တွေကိုမကြာခင်မှာစူးစီးတင်ပြပေးပါမယ်တခါငြိမ်းချမ်းရေးအတွက်အလေးပေးပြောဆိုမှုတွေရှိနေတဲ့အချိန်ထဲမှာကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာနောက်နိုင်ငံရေးအကျဉ်းသားစီးကွာဟမှုရှိနေတဲ့အပေါ်မှာတက်ကြွလှုပ်ရှားသူတွေရဲ့ဆိုရင်ချက်နောက်မြန်မာနိုင်ငံမှာရင်တိုက်မှုတွေရော့ကျစေဖို့ဘလို့ကြိုးပမ်းဆောင်ရွက်နေတယ်လဲစူရာတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသန္တာကျော်နဲ့ကိုရရန်တိုင်တို့ကတလဲကြီးနာပေးကြပါမယ်ရှင
် American ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့ Iran နိုင်ငံဘိတ်ဒ်မြို့တော်ကိုရောက်ရှိနေပြီးတော့ Iran နဲ့ Syria နိုင်ငံတို့က IS Islamic စစ်သေးကြွားတွေကိုစစ်ဆင်တဲ့နေရာမှာAmerican ကဘယ်လိုအဖြစ်လှုပ်ဆောင်နိုင်မလဲဆိုတာကို Iran ခေါင်းဆောင်တွေ American စစ်တပ်မှုတွေနဲ့အဆွေးနွေးနေပါတယ်။ Mr. Carter က Iran နိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကြံပြုချက်တွေကို American အစိုးရအဖွဲ့ကအတည်ပြုပေးလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းစနေနေ့ကပဲ RS ဆော်ပွားများပြည်အောင်စုမှသတင်းတောက်တွေကိုပြောကြားသွားခဲ့ပါတယ်။ American ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာလေတဲ့အခြေစိုက်စခန်းတွေကိုတုံးပြီးတော့ IS တွေကိုလေကြောင်းကတိုက်ခိုက်တာတွေလုပ်တဲ့အပြင်ထောက်လှမ်းရေးလုပ်ငန်းတွေစစ်ဖက်ဆိုင်ရာဗျူဟာကျအချက်အလက်စုဆောင်မှုတွေနဲ့ကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတာဖြစ်ပါတယ်။မိုဆောင်းမြို့ကိုတပုံတွေလက်ထဲကနေပြီးတော့ပြန်သိမ်းယူဖို့စူးစမ်းနေတာနဲ့ပတ်သက်ပြီးတော့လည်းနောက်ဆုံးအခြေအနေကို Mr. Carter Iraq ခီးစဉ်တွေမှာစုံစမ်းသွားပါတယ်။အီရတ်တပ်ဖွဲ့တွေကမိုဆိုးမြို့ကိုပြန်ပြော့သိမ်းယူနိုင်မှုမလ24ရက်နေ့ကထိုးစစ်တွေစတင်နေတာပါ။အီရတ်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေထပ်တိုးပြီးချထားဖို့စဉ်းစားနေချိန်မှာအမေရိကန်ကာကွယ်ရေးဝန်ကြီးခုလိုမျိုးတွားရောက်တာဖြစ်ပါတယ်။ဒီကနေ့ကာကွယ်ရေးဝန်ကြီးကာတာရဲ့ခီးစဉ်ကအမေရိကန်ကာကွယ်ရေးဝန်ကြီးဖြစ်ပြီးတော့မှအီရတ်နိုင်ငံကို3ချိန်မြောက်ရောက်ရှိတဲ့ခီးစဉ်လည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသမ္မတဥဘာမားရဲ့အုပ်ချုပ်ရေးအာဏာတရားဝင်မှုပေါ်အခြေတင်အငင်းခုံဖြစ်နေတဲ့အထင်ကရအမှုကိုအမေရိကန်တရားရုံးချုပ်တရားသူကြီးတွေဒီကနေ့တနင်္လာနေ့မှာကြားနာကြမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတွင်းမှာတရားဝင်ဆော်ရွက်ဆော်ရမ်းမရှိဘဲနေထိုင်နေတဲ့လူ၄သန်းရဲ့ခံကြမှာကလည်းအမေရိကန်တရားရုံးချုပ်ရဲ့အဆုံးဖြတ်ပေါ်မှာမူတည်နေပါတယ်။တရားသူကြီးတွေရဲ့အဆုံးဖြတ်ချက်ကအနာဂတ်မှာဖြစ်လာမယ့်သမ္မတအစိုးရအဖွဲ့ရဲ့အုပ်ချုပ်ရေးအာဏာအပေါ်မှာလည်းရိုက်ခတ်မှုတွေရှိလာမှာဖြစ်သလိုရွေးကောက်ပွဲကာလအမြဲတမ်းအာရုံစိုက်ပြောစရာဖြစ်လာနေတဲ့နိုင်ငံရဲ့လူဝမှုစနစ်နဲ့ပတ်သက်ပြီးပြောတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်။ American ပြည်တော်စုနဲ့ Texas ပြည်နယ်ဆိုတဲ့အမှုမှာတရားရုံးချုပ်အနေနဲ့2014ခုနှစ်ကသမ္မတရဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ရက်နဲ့ပတ်သက်ပြီးစဉ်းစားဖို့လျှောက်ထားတင်ပြထားတာဖြစ်ပါတယ်။ဒီအမှုမှာတရားဝင်ဆော်ရွက်ဆော်ရမ်းမရှိဘဲနေနေတဲ့ရွှေပြောင်းအခြေချနေထိုင်သူတွေကိုပြည်နယ်နယ်ပေးတာနဲ့ပတ်သက်ပြီးသမ္မတကအဲ့ဒီအမိန့်ကိုအုပ်ချုပ်ရေးအာဏာသုံးပြီးတော့ဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒီလိုလုပ်တာဟာသမ္မတအနေနဲ့ဖွဲ့စည်းပုံအရသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်ကိုကျော်လွန်ပြီးလုပ်တာလား။ဒါမှမဟုတ်အစိုးရရဲ့လုပ်ပိုင်ခွင့်ထဲမှာပဲလားဆိုတာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်နေကြတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကသမ္မတရဲ့လူဝင်မှုဆိုင်ရာလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးစန့်ကျင်ကန့်ကွက်နေတဲ့တခြားပြည်နယ်တွေကရပ်ဆိုင်းထားတဲ့အမှု25မှုအပေါ်မှာလည်းတရားမှုတွေရှိလာမှာပါ။အမေရိကန်အစိုးရရှိနေတဲ့ဘက်ကတော့ဘ ਹੁ အစိုးရဟာလူမှုဆိုင်ရာမူဝါဒတွေကိုတိုက်ရိုက်ချုပ်ကန်နိုင်တဲ့အာဏာရှိတယ်ဆိုပြီးလျှောက်လဲသွားမယ်ဆိုပြီးတော့ယူဆနေကြပါတယ်ခင်ဗျာ
။ဘရာဇီးယားနိုင်ငံမှာသမ္မတဂျူမာဟူဆက်ကသူ့ကိုတရားစွဲဆိုရေးလုပ်ငန်းစဉ်စတင်လိုက်တာပေါ်မှာဒီကနေ့တုံ့ပြန်ချက်ပေးဖို့ရှိပါတယ်။သမ္မတဟူဆက်ကိုတရားစွဲမစွဲဆုံးဖြတ်ပေးမယ်အထက်လွှတ်တော်ကိုတင်နိုင်ဖို့အောက်လွှတ်တော်အမတ်တွေတင်းငရီနေညာဝိုင်းကမဲခွဲခဲ့ကြပါတယ်။အောက်လွှတ်တော်မှာအမတ်913ဦးကတဦးချင်းစီမတက်ရပြီးတော့မိုက်ခရိုဖုန်းကနေပြီးတော့သူတို့ရဲ့မဲကိုကြေညာတော့ကျန်တဲ့သူတွေကထောက်ခံတဲ့တခါတလေမှလည်းရှုံချတဲ့တွေနဲ့မျိုးစုံဩဘာပေးခဲ့ပါတယ် ဒီလုပ်ငန်းစဉ်စနိုင်အောင်လိုအပ်တဲ့မဲအများစုအရေးအတွက်ဖြစ်တဲ့ထောက်ခံမဲ342မဲရရှိဖို့9နာရီကြာမဲပေးခဲ့ကြရပါတယ်။အဲဒီ342မဲရရှိသွားတဲ့အခါမှာတော့ထောက်ခံသူတွေကဝမ်ပန်းတသာအော်ပါပေးခဲ့ကြတာပါ။နောက်ဆုံးမဲရလက်ကတော့ထောက်ခံမဲ368မဲနဲ့ကန့်ကွက်မဲ139မဲဖြစ်ပါတယ်။ဒီလိုမျိုးမဲ3ပုံ2ပုံအများစုရရှိခဲ့လို့လွတ်တော်ပြင်ပမှာစုဝေးနေကြတဲ့အတိုက်ခံလူအုပ်ကြီးကလည်းတေးဂီတာတွေအကခုံနေနဲ့ပျော်ရှင်အော်ဟစ်အောင်ပွဲခံခဲ့ကြတာပါ။အဲ့ဒီလူတွေနဲ့တန်စီယိုချထားတဲ့တစ်ဖက်မှာတော့သမရရူဆက်ကိုထောက်ခံတဲ့သူတွေလူမနေလာတဲ့လူအုပ်ကြီးကတချို့ဆိုရင်မျက်ရည်ကျတဲ့အထိစိတ်ထိခိုက်ခံစားကြတာတွေ့ရပါတယ်။
ဤကရောနိုင်ငံမှာငရင်ကြောင့်တေဆုံးသူအရေအတွက်ဟာထပ်တိုးလာနေပြီးတော့အခုဆိုရင်282ယောက်ရှိလာပြီးနောက်ထပ်လည်းတိတိသာထပ်တိုးလာဖို့ရှိတယ်လို့ဤကရောသမရရာဖယ်ကိုရီယာကပြောပါတယ်အတော်များများကအပျက်စီးတွေအောက်မှာဆက်ရှိနေတုန်းပဲလို့ဤကရောကြက်ချင်းဤအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းပြောပါတယ်စနေနေ့ကငလျင်လုတ်တဲ့အချိန်မှာဤကွေရောသမရဟာအီတလီနိုင်ငံကိုရောက်နေတာဖြစ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုကြီးကြပ်ဆောင်ရွက်ဖို့အတွက်သူဟာခရီးစဉ်ကိုရက်ဆိုင်ပြီးတော့ဤကွေရောနိုင်ငံကိုပြန်ခဲ့ပါတယ်။အသက်ရှင်ကျန်ရေးသူတွေကိုရှာဖွေဖို့ကိစ္စကဦးစားပေးဖြစ်တယ်လို့သူကငရင်နယ်အစိုးဆုံးခံခဲ့ရတဲ့နေရာတစ်ခုဖြစ်တဲ့မန်တန်မြို့မှာပြောကြားခဲ့ပါတယ်။အပျက်စီးတွေအောက်မှာအသက်ရှင်ကျန်ရေးသူတွေရှိတယ်ဆိုတဲ့သက်တည်အထောက်အထားတွေတွေ့နေရတယ်လို့လည်းသူကပြောပါတယ်။ပြင်အား 8.8 ရှိတဲ့ဒီငလျင်ဟာအီကွေဒေါနိုင်ငံအမ်ဘာတိုမြို့မှာ1949ခုနှစ်ကလူထောင်နဲ့ချီသေးဆုံးခဲ့တဲ့ငရင်ပြီးတဲ့နောက်အစိုးဆုံးသဘာဝဘေးအန္တရာယ်ဖြစ်တယ်လို့အီကွေဒေါသမ္မတကိုရီးယားကပြောပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239 လိုင်းဒိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်မြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးနက်နက်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့အတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုလိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကနှစ်သက်ကူမိကုံမှာပြောကြားသွားပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်တဲ့နေရာမှာနိုင်ငံအေးချမ်းမှုကိုမထိခိုက်အောင်လို့ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါရယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အရင်အစိုးရလက်ထက်မှာအပြစ်ရရေးဆောင်ရွက်ခဲ့တာတွေကိုတမိုးထားပြီးတော့ပြီးမြောက်အောင်အထူးဆက်ပြီးတော့ဆောင်ရွက်သွားမယ့်အကြောင်းနဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုနိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့တရားမျှတမှုတွေရှိဖို့လိုအပ်တယ်ဆိုတာကိုလည်းပြောသွားခဲ့ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်အောင်မြင်ဖို့အတွက်ကတော့အစိုးရတစ်ခုတည်းလုပ်လို့မရဘဲနဲ့ပြည်သူတွေပါဝင်မှသာအောင်မြင်မှာဖြစ်တယ်။ဒါကြောင့်အားလုံးပါဝင်ဆောင်ရွက်ကြပါလို့လည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်မျက်နှာတစ်ဖွင့်လက်ပြီးမြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်ဖို့အဖွဲ့ဝင်တွေကအရှိန်မြင့်ကြိုးပမ်းနေတဲ့ကြောင်း IS Islamic အစွန်းရောက်အဖွဲ့ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပယ်ချလိုက်တယ်လို့နိုင်ငံထဲမှာ IS စစ်သွေးကြွအဖွဲ့မရှိဘူးလို့လည်းပြောလိုက်ပါတယ် IS အဖွဲ့ရဲ့နောက်ဆုံးထုတ်တဲ့ Big Magazine နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံက IS အဖွဲ့ခေါင်းဆောင်လို့ဆိုတဲ့ Sheikh Al Hani ကဘင်္ဂလားဒေ့ရှ်နိုင်ငံမှာတပ်သားတွေစုဆောင်းမှုမှာမော့စလင်အများပြားပူးပေါင်းလာကြတဲ့အတွက်အချိန်ကောင်းလာနေတဲ့အကြောင်းပြောဆိုခဲ့တာပါ။ဂျီယက်ဘာသာရေးစစ်ပွဲအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာအခိုင်အမာခြေကုပ်ယူနိုင်မယ်ဆိုရင်အိန္ဒိယနိုင်ငံအတွက်မှာပျောက်ကြားစစ်ဆင်နွှဲနိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံမှာလည်းဂျီယက်စစ်ပွဲဆင်နွှဲနိုင်မယ်လေကရက်တစ်ခုဖြစ်လာနိုင်တယ်လို့ပြောကြားခဲ့ပါတယ်ခင်ဗျာ
။နောက်ကိုရီးယားဟာ၅ချိန်မြောက်နျူကလ িয়ার စမ်းသပ်မှုပြုလုပ်ဖို့ပြင်ဆင်နေတဲ့အရေးလက္ခဏာတွေတွေ့ရတယ်လို့တောင်ကိုရီးယားသမ္မတကပြောသွားပါတယ်။ဒီနေ့အစောပိုင်းမှာလှုပ်သွားတဲ့၄ခုမြောက်နျူကလ িয়ার ဒုံးကျည်ဆန်းသက်ပြစ်လွတ်မှုကြောင့်နိုင်ငံတကာကဓာတ်ခတ်ပိတ်ဆို့မှုပြင်းပြင်းထန်ထန်ပြုလုပ်ထားတဲ့ကြားကမြောက်ကိုရီးယားဟာသူ့ရဲ့ပြည်ရင်းစီးလုံးရေးကိုတိုးမြှင့်ခြင်းလို့အခုလိုမျိုးဆန်းသက်ပြစ်လွတ်မှုထပ်ပြီးတော့လုံးလို့ပြင်တာလို့တောင်ကိုရီးယားသမ္မတပက်ကနေကပြောပါရယ်မြောက်ကိုရီးယားကနျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုနဲ့တောင်ကိုရီးယားကစောင့်ကြည့်နေတာမှာမြောက်ကိုရီးယားကနောက်ထပ်နျူကလ িয়ার ဆန်းသက်မှုလုံးဆောင်ဖို့ပြင်ဆင်နေတဲ့အရေးလက္ခဏာတွေတွေ့ရှိခဲ့ရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပဲပြောကြားသွားတာဖြစ်ပါရယ်ရှင်
အာရှနိုင်ငံတွေအနေနဲ့လာမယ့်2020ခုနှစ်ကြာရင်လမ်းဒီပေါ်မှာရေမတော်တဆမှုကြောင့်ထိခိုက်ဒဏ်ရာရသေဆုံးတာတွေကိုထပ်ဝက်လောက်လျှော့ချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတိုက်တွန်းအားပေးလိုက်ပါတယ်ဆွီဒင်နိုင်ငံကိုတန်ဘတ်မြို့ကချယ်မော့တ်နည်းပညာတက္ကသိုလ်ကအာရှ နိုင်ငံ24နိုင်ငံကိုလေးလာဆန်းစစ်မှုတွေလုပ်ခဲ့ပြီးတော့2015ခုနှစ်လေးလာတွေ့ရှိမှုအရတော့အာရှနိုင်ငံ24နိုင်ငံအတွင်းဝေပြေးလမ်းတွေပေါ်မှာရင်တိုက်မှုကြောင့်တည်ဆုံးသူဟာတစ်နှစ်ကို8,000ခွဲရှိတယ်လို့ဆိုပါတယ်အသက်30အောက်တွေတည်ဆုံးရတဲ့အကြောင်းရင်းတွေထဲမှာရင်တိုက်မှုကြောင့်တည်ဆုံးတာကအများဆုံးလည်းဖြစ်ပါတယ်ဒါပြင်ဒဏ်ရာရသူဥယေဟာတန်း90ရှိပြီးတော့အဲ့ဒီကစက်နှစ်ရာခိုင်နှုန်းပဲဆေးရုံတက်ကူတာနိုင်ခဲ့တယ်လို့အဲ့ဒီလေးလာတွေ့ရှိချက်ကဆိုပါတယ်ဒီလိုရင်တိုက်မှုတွေကြောင့်ကုန်ကျစရိတ်အမေရိကန်ဒေါ်လာ800ဘီလီယံလောက်ရှိပြီးတော့ဒါဟာအဲ့ဒီအာရှနိုင်ငံ24နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုးရဲ့ 3.6 ရာခိုင်နှုန်းရှိခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုဗဟေးသန္တာကျော်နဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါသတင်းဆောင်မတွေနဲ့ဆက်သွယ်မိမြန်ချက်တွေကိုတလက်တင်ပြပေးပါဦးမယ်ရှင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နှစ်သိက္ကူမိန့်ခွန်းနဲ့ဒီအပေါ်သုံးသက်သူတွေရဲ့အမြင်တွေကိုအရင်ဆုံးပြောပြပေးပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့နှစ်သိက္ကူမိန့်ခွန်းပြောကြရမှာပြည်တွင်းညဉ့်ညဉ့်ရေးနဲ့ပတ်သက်ပြီးအပြစ်ခက်ရဆေးရေးပြည်မြောက်အောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့ပြည်တွင်းညဉ့်ညဉ့်ရေးနဲ့ဆက်ဆက်နေတဲ့စစ်မှန်တဲ့ Federal ပြည်ထောင်စုတိဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းတွေလှုပ်ဆောင်သွားဖို့ကိုလည်းထည့်သွင်းပြောဆိုသွားပါတယ်ဒေါအောင်ဆန်းစုကြည်ရဲ့နှစ်သိက္ကူမိန့်ခွန်းနဲ့အတူပြည်တွင်းညဉ့်ညဉ့်ညဉ့်ရေးအပေါ်နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တာဝန်ယူပြီးတဲ့နောက်လူတို့ကိုပမာဆုံးပြောကြားလိုက်တဲ့မိန်ခွန်းမှာရွေးကောက်ပွဲကာလကတင်ပြခဲ့တဲ့မူဝါဒတွေအတိုင်းအစိုးရအသစ်ကဆောင်ရွက်မှာဖြစ်ကြောင်းထပ်လောင်းပြောဆိုလိုက်ပါတယ်။ဒီမူဝါဒတွေထဲမှာအမျိုးသားယဉ်ကျေးစီရေးပြည်ရင်းငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရေးဒီမိုကရေစီစနစ်ရှင်သန်အမြင့်တွယ်အောင်ဆောင်ရွက်ရေးဆိုတာတွေပါဝင်ကြောင်းထည့်သွင်းပြောဆိုပါတယ်
။တရားဥပဒေစိုးမိုးရေးဆိုတာကျမတို့ပြည်တွင်းငြိမ်းချမ်းရေးအတွက်လည်းအင်တာမအရေးကြီးပါတယ်။တရားဥပဒေစိုးမိုးရေးမရှိဘဲနဲ့ကျမတို့ငြိမ်းချမ်းရေးကိုဆောက်တည်လို့မရပါဘူး။ငြိမ်းချမ်းရေးအကြောင်းပြောနေတဲ့တစ်ချိန်တည်းမှာကျမပြောချင်တာဟာကျမတို့ဟာအရင်အစိုးရရဲ့လူရက်တွေအားလုံးကိုပစ်ပယ်တဲ့စိတ်ဓာတ်မရှိပါဘူး။အကောင်းတွေလုပ်ခဲ့တာကိုကျမတို့သိမှတ်ပြုပါတယ်။ဒီဟာဒီပေါ်မှာဆက်ပြီးတော့ဆောက်တည်သွားပါမယ်။ဒါကြောင့်မလို့ပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့အပြစ်ခတ်ရဆဲရေးစတင်ပြီးတော့လုတ်ခဲ့တဲ့အတွက်ကျမတို့ဒါကိုအများကြီးတံပိုးထားပါတယ်ဒီအပြစ်ရခရဆဲရေးဟာပြီးမြောက်အောင်လို့အားလုံးပါဝင်သင့်တဲ့အဖွဲ့အစည်းများပါဝင်အောင်လို့ကျမတို့ဆက်ပြီးတော့စ조사ပါမယ
်ပြည်ရင်းငြိမ်းချမ်းရေးနဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးအခုလိုဆက်လက်ပြောဆိုပါတယ
်ငြိမ်းချမ်းရေးညီလာခံများအနေတဆင့်ကျမတို့နိုင်ငံသူနိုင်ငံသားများအားလုံးလိုလားတောင်းတနေတဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတခုထူထောင်ဖို့အတွက်ကျမတို့ဆက်ပြီးတော့လုပ်သွားမှာဖြစ်ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့ဂုဏ်ကပြောတဲ့ကျမတို့ရဲ့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုထူထောင်ရေးနဲ့ဟာအင်တာမလေးလေးနက်နက်ကိုဆက်နွယ်မှုရှိပါတယ်။ဒါကြောင့်ကျမတို့ဟာဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရုံနဲ့လိုအပ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာတကယ်စစ်မှန်တဲ့ Federal ပြည်ထောင်စုတခုကိုပေါက်ဖွားစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေတခုဖြစ်ဖို့လိုပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်လူထုကိုမထိခိုက်တဲ့နည်းလမ်းတွေအသုံးပြုသွားမယ်လို့လည်းပြောဆိုပါတယ်။ကချင်ပြည်နယ်ငင်းကြဲရေးတည်ဆောက်မှုမှာထဲထဲဝင်ဝင်ပါဝင်ဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကဒေါက်တာကလတ်ဆမ်ဆွန်ကတော့ပြည်တွင်းငင်းကြဲရေးဖော်ဆောင်မှုအပေါ်အခုလိုတုံ့တက်ပါတယ်
။မနေ့ကဒေဒီနိုင်ငံနာမနမ်ဆိုင်ယာနာမစစ်ကြောင်းတွေဟောလှုပ်ရှားလာတာနဲ့ပြည်မှာမှုတွေပြန်ဖြစ်နေတယ်လို့ကြားရတယ်။ကြားရဆိုတော့အမေကလည်းအကြံပေးတဲ့ဒီဟိုမှန်ကြီးစုကြီးရဲ့ဒီရွေချက်နဲ့နိုင်စင်နဲ့စစ်သက်သွားနိုင်နေတဲ့နိုင်စင်ကဟိုတစ်ခါတည်းချစ်တော်မလားဆိုတော့ဆိုရည်ပါပေါ့နော
်မြန်မာနိုင်ငံရဲ့လေးလာတုံးသက်သူဒေါက်တာရန်မျိုးသိန်းကတော့ဒေါ်ဆန်းစုကြည်ရဲ့မိန်ကွန်းဟာမြန်မာပြည်မှာကြုံတွေ့နေရတဲ့အကျက်တဲတွေကိုမိမောင်းထိုးပြထားတယ်လို့ရှုမြင်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ဒါမဲ့အစိုးရဖြစ်တဲ့တန်းအတွင်းမှာအကက်ခဲတွေအကျက်တဲတွေစင်ခေါ်မှုတွေကတော့အများကြီးပဲကျွန်တော်ကတော့ကြုံရမယ်လို့မြင်နေတယ်။အဲ့တော့လက်ရှိအခြေအနေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့မြန်မာနိုင်ငံကြီးလမ်းပြမြေပုံအစ်စ်တစ်ခုကိုရေးဆွဲနိုင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်နေတယ်။အဖြစ်နိုင်မယ်ဆိုရင်တော့အစိုးရအဖွဲ့အနေနဲ့တစ်ဖက်သက်အဖြစ်ကရစေးကြီးကိုပေါ်ဆောင်နိုင်ဖို့အဲ့ဒီလိုတစ်ဖက်သက်အဖြစ်ကရစေးကြီးပေါ်ဆောင်ပြီးတော့တိုင်းမလက်နက်ကိုင်အဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံကြီးဆွေးနွေးပွဲတွေကိုစတင်နိုင်ဖို့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေနဲ့လွတ်တော်တွင်းမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဆွေးနွေးမှုတွေနဲ့ကိုအပြန်အလှန်ချိတ်ဆက်ပြီးတော့ပုံဖော်နိုင်မဲ့နိုင်ငံရေးလမ်းပြမြေပုံအစ်တစ်ခုအဲ့ဒါကိုမဖြစ်မနေပေါ်ဆောင်မှုလိုအပ်တယ်လို့မြင်ပါတယ်
တော်ဆန်းစုကြည်ရဲ့မိန်ကုံးမှာအစိုးရတဲ့အနေနဲ့အတွေ့အကြုံရှိပြီးနိုင်ငံကိုအကျိုးပြုမဲ့သူဘသူကိုမဆိုအစိုးရတဲ့လက်တွဲဆောင်ရွက်ဖို့ကိုလည်းဖိတ်ခေါ်ခဲ့တယ်လို့1948ခုနှစ်ကဗိုလ်ချုပ်အောင်ဆန်းပြောဆိုခဲ့တယ်လို့ပြည်သူပြည်သားတွေအပေါ်မြစ်တာထားပြီးနိုင်ငံအပေါ်သစ္စာရှိစွာနဲ့အုပ်ချုပ်မယ်လို့လည်းကတိပြုပြောကြားထားပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့နှစ်သိမ့်မိန်ကုံးနဲ့အထူးဒီအပေါ်သုံးသက်ပြောဆိုချက်တွေကိုကိုမိုးစောကစူးစီးတင်ပြပေးခဲ့တာပါရှင်အခုလိုဒီပြည်တွင်းချင်းချင်းရေးနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ထွန်ရေးဦးစားပေးဆောင်ရွက်ဖို့ NLD အစိုးရကထပ်မံကတိပြုပြောကြားနေတဲ့အချိန်မှာပဲကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲတွေတကြောပြန်ဖြစ်ပွားနေပါဗျ။ဒီကနေ့အထိပြန်လည်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြတဲ့အတွက်လည်းလက်နက်ကိုင်ပြည်ပခါတွေအစုံသက်နိုင်ရေးအစိုးရတဲ့အနေနဲ့အမြန်ဆုံးဆောင်ရွက်ဖို့တိုက်တွန်းနေကြပါဗျ။အပြည့်စုံကိုတော့ဆက်သွယ်ဆောင်ရွက်ထားတဲ့မတ်စုမွန်ကတင်ပြပေးပါမယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဘက်မှာမြမရိုးရတကြံမတိုင်ခင်ကတည်းကစခဲ့တဲ့တိုက်ပွဲတွေဟာတကြံအပီးနှစ်တစ်ကူးတဲ့အထိဆက်လက်ဖြစ်ပွားနေရမှာကချင်လူမျိုးရေးတပ် KIA ဗဟိုဌာနချုပ်ရှိရာလိုင်ဇာအနီးကအခုနောက်ဆုံးတိုက်ပွဲတွေမှာတော့ကချင်လက်နက်ကိုင်ရဲ့တပ်စခန်းတချို့ကိုမြမစစ်တပ်ကသိမ်းယူနိုင်ခဲ့တယ်လို့ဒေသခံကချင်သတင်းတွေမှာဖော်ပြပါတယ်ဒီရက်ပိုင်းနေမှာဇက်တိုက်ဆိုသလိုဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့စီးရဲတင်းမာမှုအခြေအနေကိုတော့အနီးကပ်စောင့်ကြည့်နေတဲ့ကချင်သတင်းစင်ရဲ့အက်ဒီတာကိုနော်ဒင်းကအခုလိုရှင်းပြပါတယ
်သူတကြံမတိုင်မီမှာလေးပဲသူရဘက်ကလာပြီးမှသူတို့တိုက်တော့ခုချင်းကြည့်နော်ဒီကဲခန်းခုကိုတကြံမရောက်ခင်လေးမှာပဲခန်းခုကိုကဲကနောက်ဆုတ်ပေးခဲ့တယ်လေအဲ့တော့ခုတကြံပြီးပြီးချင်းလေးသပ်ပြီးမှသူရဘက်ကတိုက်လာတော့အဲမနေ့ကဆွန်လေးအဲ့ဒီအနည်းငယ်နည်းပေါ့ခန်းနောက်တစ်ခုကိုသူတို့ကဲဘက်ကစစ်ခွာပေးလို့ပြောတယ်တော့ကဲဘက်ကလည်းတည်ဆုံမှုတွေရှိနေတယ်ထိခိုက်မှုတွေလည်းရှိနေတယ်လို့ပြောတယ
်အခုနောက်ဆုံးဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ KIA တာဝန်ရှိသူတွေကိုမေးမြန်းမှုစူးစမ်းပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့မြန်မာစစ်တပ်ဘက်ကလည်းတည်င်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးကချင်သတင်းစင်ကကိုနော်ရင်းကမြမစစ်တပ်ဘက်ကနောက်ထပ်ထိုးစစ်ဆင်တိုက်ခိုက်လာမဲ့လက္ခဏာတွေကိုပါတွေ့ရတယ်လို့ပြောပါတယ်
။ဘုရားဒီကကတော့ဒီကေရောဘဟုဌာနချုပ်တည်ရှိတဲ့နေရာနော်ဒီလိုင်ဇာလိုင်စင်ဘုံအဲ့ဒီဟာကိုအဓိကဦးတည်ပြီးမှအစိုးရဘက်ကတော့စစ်ဆင်နေတဲ့သဘောကိုတွေ့ရတာပေါ့။အဲ့ဒါကြောင့်ဒီတွေ့ရလမ်းကြောင်းပေါ့။တွေ့ရလမ်းကြောင်းပေါ်မှာရှိတဲ့ဒီရွာတွေကိုအားလုံးကိုသူတို့ကရှိခဲ့တာတော့တို့အခုနောက်ဆုံးအခုချိန်လဲတို့ထပ်ပြီးမှတတ်မှတ်တယ်စစ်တပ်ကပေါ့နော်ရှိပြောင်းခိုက်တာပေါ့ကဲဌာနချုပ်ရှိတဲ့ဒီအဓိကလိုင်ဇာနဲ့လိုင်စင်ဘုံကအဓိကကဲဌာနချုပ်အမှန်ကန်တူဖြစ်တယ်လေအဲ့ဒီဘက်ကတို့ကအဲလက်နက်ကြီးတွေများများတို့အေးတော်ဖို့အတွက်အခုစပြီးမှတို့ကြံပြီးတာနဲ့တို့အခုကြံပြီးမှစစ်ဆင်နေတာဖြစ်တယ်ဆိုမှပြောပါတယ
်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရတစ်ကတော့ပြည်တွင်းငြိမ်းချမ်းရေးဦးစားပေးဆောင်ရွက်မယ်လို့ကတိပြုထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနှစ်တစ်ကူးမေးခွန်းမှာထည့်သွင်းပြောဆိုထားတာပါညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဗဟိုကော်မတီဝင်လဲဖြစ်ကချင်မျိုးသားအစည်းအရုံးရဲ့ဥက္ကဋ္ဌဒူဝါဘွန်ဝန်လာရောကတော့စီးရဲတင်းမာမှုအခြေအနေတွေကို NLD အစိုးရကအမြန်ဆုံးကြားဝင်ဖြေရှင်းမှုလိုတယ်လို့တိုက်တွန်းပါတယ်
ကျွန်တော်ဖြစ်စေချင်တာကအခု NLD အစိုးရတက်လာပြီးတော့ဒေါက်တာစုကြည်လည်းကောင်းဆောင်ဖြစ်လာပြီးတက်လာပြီးဆိုရင်တက်ကိုတော့မိမိရရချင်းတင်တယ်အဲ့လိုတက်ကိုချင်းလို့မရဘူးဆိုတဲ့ပုံစံတော့မဖြစ်တင်ဘူးဒါပေမဲ့တခုရှိတာကအစိုးရတက်အစ်ဖြစ်နေတဲ့အခါကျတော့အခုလောလောဆယ်ဆယ်တက်ကိုလည်းသူတို့ချင်းတင်းနဲ့ဆက်ဆံနေရတဲ့ပိုင်းရှိလို့လားပေါ့လေအဲ့လိုတော့ဒီနေပေါ့ဒါပေမဲ့ဘာဖြစ်ဖြစ်အစိုးရဖြစ်လာပြီးဆိုရင်တက်ကိုတော့အစိုးရအချင်းမှဖြစ်တဲ့အခါကျတော့သူတို့အနေနဲ့ခင်းရမယ်
ကချင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်နှစ်နှစ်ချီပြီးဒုက္ခသည်စခန်းတွေမှာနေရတဲ့တိမ့်ချီတဲ့စစ်ပြေးဒုက္ခသည်တွေနေရရင်ပြန်နိုင်ရေးကလေးငယ်တွေပညာသင်ယူနိုင်ရေးဒေသခံတွေအလုပ်ကံရရှိပြီးပုံမှန်လူနေမှုဘဝပြန်လည်တည်ဆောက်ရေးတွေအတွက်ကိုလည်းကချင်ပြည်နယ်အစိုးရတစ်ဘက်ကရောပြည်ထောင်စုအစိုးရဘက်ကပါအလေးနက်ထားဆောင်ရွက်ပေးတင်နေပါပြီလို့လည်းဒူဝါဘွန်ဝမ်လာရောကပြောပါတယ်ရှင်
ကချင်ပြည်နယ်ဘက်မှာတကြောပြန်ပြန်လည်ဖြစ်ပွားနေတဲ့လက်နက်ကိုင်ပြည်ပခါရရဲ့နောက်ဆုံးအခြေအနေကိုမတ်စုမွန်ကစူးစိတင်ပြပေးခဲ့တာပါရှင်။ VU American တိုင်းရဲ့တင်းနေတာနေညအစီအစဉ်တွေကိုနားဆင်နေရတာပါ။အခုတခါတော့နိုင်ငံရေးချင်းသားတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုပြပြပေးချင်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံရေးချင်းသားတွေအများပြားပြန်လည်လွတ်မြောက်လာပေမဲ့နိုင်ငံတော်ကအချင်းထောင်တွေထဲမှာဆက်လက်ဖမ်းဆီးခံထားရသူတွေရှိနေဆဲဖြစ်တယ်လို့နိုင်ငံရေးချင်းသားရေးလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားအဖြစ်ပြုစုထားတဲ့စည်းရုံးတွေမှာကွာဟမှုတွေရှိနေတဲ့အတွက်တချို့ဖမ်းဆီးခံထားရတဲ့သူတွေပြန်လွတ်ပေးရမှာမပါဝင်ပါကိုလည်းစိုးရိမ်နေကြတာပါ။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမှာကသတင်းပေးပို့ထားပါရရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရုံးကကြေညာချက်ထွက်လာပြီးမတ်လ၈ရက်နေ့မှာတော့လက်ဗရန်မြို့မှာထိမ့်သိမ်းခံလိုက်ရတဲ့ကျောင်းသားတွေကိုအမှုပိတ်သိမ်းပြီးအတော်များများပြန်လည်လွတ်မြောက်လာခဲ့တာပါ။ဒါပေမဲ့လည်းတခြားကျင်းထောင်မှာထိမ့်သိမ်းခံရတဲ့ကျောင်းသားတချို့လည်းကျန်နေသေးပါတယ်။မြန်မာ၂၁ရက်နေ့ဖြစ်တဲ့ဧပြီလ၁၈ရက်နေ့မှာတော့နိုင်ငံတော်သမ္မတအမိတ်နဲ့နိုင်ငံရေးအကျဉ်းသား83ဦးပြန်လည်လွတ်မြောက်လာတယ်လို့သတင်းထုတ်ပြန်ခဲ့ပေမဲ့63ဦးသာစည်ရင်းရရှိခဲ့တယ်လို့ဆိုပါတယ်။စည်ရင်းနှစ်ခုလုံး꽌ချမှုတွေရှိနေတယ်လို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကရုံးတာဝန်ခံဦးသက်ဦးကအခုလိုပြောပါတယ်
။ဒါတော့63ယောက်စည်ရင်းရပြီးဒီအယောက်20လောက်ကျန်တယ်။ရှိရနေတာဒီလိုက169ယောက်လို့ကျင်းတာပေါ့။ဒါပဲဒီကအဲ့ဒီ169လောက်လူမျိုးတွေဘယ်လိုအမှုဖိတ်သိမ်းပြီးတော့လုပ်တဲ့ဆိုတဲ့ဥပ္ပါရှေ့ရှင်းနေမသိဘူး။ဒါပေမဲ့သွားသွားပြောဆိုဆိုရှယ်မီဒီယာတွေမှာကတက်လာတဲ့ဥစ္စာကသူကတိုင်းနဲ့ပြည်နယ်အလိုက်ကိုခွဲပြီးတော့ဥပမာဘယ်တိုင်းကနေတင်အောင်လုပ်တယ်ဘယ်တိုင်းကနေတင်အောင်လုပ်တယ်ဆိုတဲ့ဥစ္စာကိုပဲပါတာလေ169ယောက်ဆိုတာကဒီဘက်ကသူရင်အရာဆိုရင်120လောက်ပဲရှိတာ။အဲဒါမို့အမှုရုပ်သိမ်းပြီးတော့ပိတ်သိမ်းတယ်ဆိုတာဘလို့လူတွေကိုပိတ်သိမ်းတာလဲသူတဲ့ဥစ္စာရှင်းနေနေမရှိဘူးပေါ့။ဒါတစ်ချက်ပေါ့နောက်တစ်ချက်က18ရက်နေ့လွတ်တဲ့ဟိုနေကိစ္စမှာ83ယောက်ပြောပြီနဲ့ဒီဘက်ကစည်ရင်အရာကသွားတော့ဟို63ယောက်ပဲစည်ရင်ရရတယ်လေ။အဲဒီမှာအယောက်20စည်ရင်လောက်ကဘူဒီကဘလို့လွတ်တယ်အလိုအမျိုးသားတွေပါသလဲဆိုတဲ့ဥစ္စာတော့ရှင်းလင်းလေးမသိရဘူ
းမြမအစိုးရအနေနဲ့ပွင့်လင်းမြင်သာစွာနဲ့ဘယ်သူတွေဘယ်ပုံမှန်တင်နဲ့အကျဉ်းချနေသူတွေကိုလွှတ်လိုက်သလဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်ပေးဖို့လိုအပ်တယ်လို့လည်းပြောဆိုလိုက်ပါတယ
်ဒီစင်းနှစ်ခုလုံးကိုဒါတော့ကြောက်တော့ဒီလိုလက်ရှိဆရာအပြင်နေလဲသူတို့ကဟိုတရားဝင်ထုတ်ပြန်ပေးတယ်နဲ့ပေါ့အရင်ဆရာတို့ပုံမှန်မျိုးပဲဖြစ်နေတယ်ထိုကြတဲ့ပုံစံမျိုးဖြစ်နေတာတော့မကောင်းဘူးလို့
နိုင်ငံတော်သမရယုံညွန့်ကြားရေးမှူးဦးစော်ထီးရဲ့ Facebook စာမျက်နှာမှာတော့အကျဉ်းထောင်အသီးသီးကနေ83ဦးလွတ်လာတယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကနှစ်ဖွဲ့လုံးကတော့63ဦးသာစည်ရင်းရရှိတယ်ဆိုပြီးပြောဆိုထားတာပါဒီကနေ့မှာတော့ထပ်မံလွတ်မြောက်လာသူတွေမရှိဘူးလို့လည်းနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကဆိုပါတယ်သူတို့ရဲ့စည်ရင်ပြုစုချက်အရတော့နိုင်ငံရေးအကျဉ်းသား100ကျော်ရှိနေတယ်လို့အမှုရင်ဆိုင်နေတဲ့ထိမ့်သိမ်းခံရသူ400ကျော်ရှိနေတယ်လို့ပြောဆိုထားတာပါ။ထင်ရှားတဲ့ចောင်းသားနဲ့တက်ကြွလှုပ်ရှားသူတွေပြန်လည်လွတ်ပေးလိုက်ပေမဲ့ကျန်နေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်တရားမဝင်အသင်းနဲ့ဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့ထိမ့်သိမ်းခံရသူတွေလည်းနှိရှေကြခံနေရတာဖြစ်လို့သူတို့ကိုလည်းပြန်လွတ်ပေးဖို့အတွက်နိုင်ငံရေးအကျဉ်းသားအရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ရှင
်။ရောက်ပြီနော်။ရင်းဆိုးရတွေအဆက်ဆက်လက်ထက်မှာရွေကျက်အမျိုးမျိုးနဲ့တာမန်အရက်သားတွေကအစတက်ကြွလှုပ်ရှားသူတွေအစုံအေးအေးယူဖမ်းဆီးခံပြီးကန့်ကွက်ဆန္ဒပြတာတွေရှိခဲ့ပါတယ်။အခုအခါဒီမိုကရေစီရဲ့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဖို့ကတိပြုထားတဲ့ NLD အစိုးရလက်ထက်မှာရောအခြေအနေချက်တွေကိုဆန္ဒပြဖော်ထုတ်ကြအောင်ပါပါလားထုတ်ဖော်တင်တယ်လို့ရောယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လိုင်းစီစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောရရှင်နေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0939238555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်တိုက်ရိုက်လိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ။ဒါရိုက်လေးလိုက်အစီအစဉ်ကကျေးဇူးပါခင်ဗျာ
။မနေ့ပြန်အင်္ဂါနေ့ညမတိုင်ခင်သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VO ရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာရင်တိုက်မှုတွေရော့ကြအောင်ဘလို့ဆောင်ရွက်မှုတွေရှိနေသလဲဆိုတာကိုလည်းကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေမှာရင်တိုက်မှုကြောင့်သေဆုံးဒဏ်ရာရမှုတွေဟာထက်ဝက်ပြီးရှော့ချနိုင်ဖို့အတွက်ကိုတော့တာဝန်ယူလှုပ်ဆောင်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတိုက်တွန်းထားပါတယ်မြန်မာဆိုရတဲ့ရက်တရာစီမံကိန်းမှာလည်းအမြန်လန်းအနေရကင်းရှင်းစီမံကိန်းကိုထည့်သွင်းထားပါတယ်ရင်တိုက်မှုတွေကြောင့်သေဆုံးဒဏ်ရာရမှုတွေကိုရော့ကျစေဖို့အတွက်လမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဆောင်ရွက်ရမှာဖြစ်တယ်လို့ရင်ပေါင်းသူတွေနဲ့ခီးသည်တွေရဲ့အမှုချင်းတွေလည်းပြောင်းလဲလာအောင်လှုပ်ဆောင်ဖို့လိုတယ်လို့ပညာရှင်တွေကထောက်ပြပြောဆိုကြပါတယ်။အကြောင်းစုံကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြပေးပါမယ်ရှင်။
အာရှနိုင်ငံ24နိုင်ငံအတွင်းရင်တိုက်မှုကြောင့်သေဆုံးသူတစ်နှစ်ကို9သိန်းခွဲရှိပြီးထိခိုက်ဒဏ်ရာရသူကတန်း90လောက်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အစီရင်ခံစာကဖော်ပြပါတယ်။အသက်30အောက်လူငယ်တွေသေဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်။ရင်တိုက်မှုတွေကြောင့်ကုန်ကျစရိတ်ကအမေရိကန်ဒေါ်လာဘီလီယံ800လောက်ရှိပြီးအာရှနိုင်ငံ24နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုတန်ဖိုး3.600ဂိုင်းလုံးရှိတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်းရင်မတော်တဆမှုတွေကြောင့်သေဆုံးသူအရေအတွက်တည်တည်သားသားတိုးလာတာကိုလည်း WHO ရဲ့2015ခုနှစ် GNDA ကင်းရှင်ရေးဆိုင်ရာအစီရင်ခံစာကဖော်ပြပါတယ်။ GNDA ကင်းရှင်ရေးမြန်မာဘက်ကစောင့်ရွက်ချက်တွေကိုတော့စောက်လုပ်ရေးဝန်ကြီးဌာနနေပြည်တော်အမြန်လန်းပြင်ဆင်ထိန်းသိမ်းရေးအဖွဲ့ရဲ့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကအခုလိုပြောပါတယ်။
ဒီအစိုးရတဲ့ကအဲဒီစောက်လေဝင်ကြီးဌာနရဲ့ရက်တရာဒီစီမံချက်မှာပေါ့လေအဲရက်တရာစီမံချက်မှာဒီအမြန်လန်းရဲ့ဂျင်းအန်တရဲ့ရှော့ချာရေးအစီအစဉ်လေးပါပါလေဗျ။ပိုင်အဲပါတဲ့အဓိကတော့ဒီဟာ engineering ပေါ့လေ engineering နေနဲ့လဲအဲဒီဇိုင်းရနေကျွန်တော်ဘာတွေပြုပြင်မယ်ဘယ်နေရာတွေက black spot တွေဖြစ်နေတယ်ဘယ်နေရာတွေကျရင်ဒီဇိုင်းတွေမားနေတယ်အဲ့ဒါမျိုးလေးကျွန်တော်တို့ analysis လုပ်ပြီးအဲ့ဒါကြီးပြုပြင်ဖို့ရှိပါတယ်ရက်တရ
ရှင်တရဘေးကင်းလုံခြုံမှုအတွက်လမ်းတွေကိုမဖြစ်မနေပြုပြင်ရမှာဖြစ်တယ်လို့ရင်းအသုံးပြုသူတွေကိုလည်းနိုင်ငံတော်လွှမ်းခြုံအသိပညာပေးဖို့လိုအပ်တယ်လို့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကထောက်ပြပါတယ
် accident ဖြစ်သွားပြီးရင်ဒဏ်ရာရရနဲ့ထိခိုက်ဒဏ်ရာမှုလေးကနည်းနည်းလေးများနေတာကကျွန်တော်တို့ဒီလမ်းမကြီးမှာရှိတင်ရှိထိုက်တဲ့ဒီ safety နဲ့ပတ်သက်တဲ့ infrastructure တွေအနည်းနေလို့အဲ့ဒါလေးတွေလည်းကျွန်တော်တို့ engineering ဆိုင်ရာလုပ်ရမယ်။နောက်ပြီးတော့ခုနကပြောတဲ့ human factor လို့ပြောတဲ့ရင်မောင်းနေရဲ့ behavior ကိုလည်းကျွန်တော်တို့အနေနဲ့ကသူတို့ training ပေးရမယ် awareness လုပ်ပေးရမယ်။အခုအဲ့ဒါတွေလုပ်နေတယ်။အဓိကအဲဒါပေမဲ့ခုခက်တာကကျွန်တော်တို့ကဟိုပါပေါ့ဟိုအမြန်လမ်းတစ်ခုတိုင်းလုပ်လို့မရဘူး။ကျွန်တော်အဲ့ဒီတစ်ချက်လေးတောင်မှကျွန်တော်ဟိုပါပေါ့ဆွေးနွေးထားပူးပါတယ်။ကျွန်တော်အမြန်လမ်းမှာဘယ်လောက်ထိပဲကျွန်တော်တို့ဒီအမြန်လမ်းရတောက်ဖွဲ့နဲ့ကျွန်တော် engineer ဖွဲ့ရဲ့ဘယ်လောက်ထိ awareness ပေးပြီးဘယ်လောက်ပေးပြီးဒါပေမဲ့အမြန်လမ်းကထွက်သွားရင်သူကပုံမှန်နိုင်ငံဖြစ်သွားတယ်အဲ့နောက်တစ်ချက်အမြန်လမ်းပေါ်တင့်ရင်အဲ့လူကပြောရရင်တော့ဒီ awareness ကိုဟိုအတက်ပြန်ဖြစ်သွားတဲ့ခါကျတော့ကျွန်တော်တို့ပြောရရင်အမြန်လမ်းတစ်ခုရဲ့ awareness ဒီ safety နဲ့ပတ်သက်ပြီး awareness ပေးလို့မရဘူးတနိုင်ငံလုံးလွှမ်းခြုံပြီးမှ national safety planning လုပ်ပြီးမှပဲဒီຢာတွေရင်မောင်းနေတဲ့ behavior ကိုပြုပြင်မှရမယ်ဆိုကျွန်တော်ဟိုအဲ့လူတွေတုံ့တက်မိပါတယ်ဗျာ
စိုက်ကအသုံးပြုမှုများတဲ့မန္တလေးလိုမြို့ကြီးမှာပြီးခဲ့တဲ့တကြံရက်အတွင်းကအရေးပေါ်အကူအညီပေးရသူအများစုကလည်းစိုက်ကမတော်တဆမှုတွေဖြစ်တယ်လို့1 to 1ပြည်သူ့ကူညီရေးအဖွဲ့ကကိုလူပြောကပြောပါတယ
်အများစုကအဲ့လိုပဲစိုက်ကနဲ့အဲ့လိုတိုက်တာများပါတယ်မှာစိုက်ကတိုက်တာတော့အဲ့လိုပျော်ရှမ်းဖြစ်တာပေါ့လူငယ်တွေဆိုတော့ဒါဆိုဖြင့်ဟိုကလမ်းပုံမှန်ဆိုမကြက်ဘူးဒါပေမဲ့တကြံလေတဲ့နေ့တိုင်းလူတွေကမန်းလေးမြို့ရတယ်မဟုတ်လေတနိုင်ငံလုံးကမန်းလေးကိုအများကြီးစီးပြီးလားလေကြတော့လမ်းတွေအကျက်ကုန
်တပြိုးချိုရဲ့2015ခုနှစ်အတွက်ရန်တရကင်းရှင်ရေးဆိုင်ရာအစီရင်ခံစာမှာလဲမြန်မာနိုင်ငံတွင်းအခြေအနေတွေကိုဖော်ပြထားမှာတော့မြန်မာနိုင်ငံတွင်းအသုံးပြုနေတဲ့ရင်တွေရဲ့အဆင့်အတန်းကိုတတ်မှတ်ကန့်သတ်မှုမရှိတာရင်တိုင်းမှုဖြစ်ပွားပြီးတဲ့နောက်အကူအညီဆောင်ရှောက်မှုအားနည်းချက်နောက်ရင်ပေါ်မှာလိုက်ပါသူတွေဘေးကင်းလုံခြုံရေးအတွက်ခပ်ပတ်ပတ်ဖို့ဥပဒေပြဋ္ဌာန်းချက်ကလေးငယ်တွေကိုရှစ်ကားရှိကံမှာလိုက်ပါစီးနှင်းမှုကိုကန့်သတ်တာလိုမျိုးကလေးငယ်တွေအတွက်တိကျပြဋ္ဌာန်းထားတဲ့ဥပဒေတွေနောက်ကားမောင်းရင်ဖုံးမပြောရဆိုတဲ့ကန့်သတ်ချက်မျိုးတွေကိုဥပဒေပြုတားမြစ်ထားတာမရှိဘူးလို့ဖော်ပြပါတယ်အမြန်နှုံကန့်သက်ချက်ဆိုင်ကယ်စီးသူတွေအုတ်ထုတ်ဆောင်ရမယ့်ဥပဒေအရက်တော့ပြီးဆက်တက်ရင်မောင်းနှင်မှုကိုတားမြစ်တဲ့ဥပဒေတွေရှိပေမဲ့လည်းအာဏာပိုင်တွေရဲ့ကြီးကြပ်လှုပ်ဆောင်မှုအခြေအနေကအလဲအလတ်အစင်ပဲရှိတယ်လို့လည်းထောက်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာရင်တိုက်မှုတွေရောကြအောင်ကြိုးစားနေတဲ့အခြေအနေကိုမတ်တင်ကြီးထက်ကစူးစီးတင်ပြပေးသွားတာပါရှင် View American တန်ရဲ့တနင်္လာနေ့ညအစီအစဉ်ကိုနားဆင်နေရတာပါမကြခင်မှာတော့ဒီတနင်္လာနေ့အပတ်စဉ်အစီအစဉ်တွေဖြစ်တဲ့စီဝါရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာသူယုံကြည်ရာအစီအစဉ်တွေကိုလည်းထုတ်လင်းပေးသွားအောင်ပါရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American သတင်းရဲ့2016ခုနှစ် April 16ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းနိုမီတာ25 32နဲ့50ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ blogger တွေပြောသမျှတက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ကြရမှာပ
ါကျွန်တော်ယုံကြည်တာတော့ဒါကျွန်တော်တို့ဒီမြန်မာနိုင်ငံမှာလွတ်လပ်မှုတရားမျှတမှုဒဏ်တူညီမျှမှုစတဲ့တရားတွေဒီတံမိုးတွေအကုန်ပြန့်နှံ့ပြီတော့အကောင်းဆုံးနိုင်ငံတော်တစ်ခုကို
မကြခင်တိဆက်မဲ့သူယုံကြည်ရာအစီအစဉ်မှာအပြည့်စုံနားဆင်နိုင်ပါရဲ့ရှင်အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုထုတ်လင်းပေးသွားမှာပါဖွံ့ဖြိုးမှုနှေးကွေးနေတဲ့စီးပွားရေးပြန်လည်ဥမော်လာရေးဝိုင်းဝန်းလှုပ်ဆောင်ကြဖို့ကမ္ဘာတဝန်းကဘဏ္ဍာရေးဆိုင်ရာအရာရှိတွေကတနိဋ္ဌန်ပြုထားကြပါတယ်။ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့တို့ကအရာရှိတွေဝါရှင်တန် DC မြို့တော်မှာတွေ့ဆုံပြီးထုတ်ပြန်တဲ့ကြေညာချက်မှာအဲ့ဒါလိုဖော်ပြထားတာပါ။ဒါ့အပြင်လက်ရှိဆင်းရဲတဲ့နိုင်ငံတွေအထက်ဆောင်ရွက်ပေးနေတဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေဟာအောင်မြင်မှုရရှိနေတယ်လို့အစည်းအဝေးမှာပြောဆိုသူတွေလည်းရှိပါတယ်။ကမ္ဘာ့ဘဏ်နဲ့ IMF အစည်းအဝေးတွေမှာဆွေးနွေးခဲ့ကြတဲ့အကြောင်းအရာတွေကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကုစုံဝင်းနိုင်ကတင်ပြထားပါတယ်ရှင
်ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့တို့ရဲ့နှစ်ပတ်လည် Spring CEO ပွဲကိုအမေရိကန်နိုင်ငံ Washington DC မြို့တော်မှာဧပြီလ15ရက်ကနေ18ရက်နေ့အထိ3ရက်ကြာကျင်းပခဲ့တဲ့ CEO ဝဲအပြီးမှာကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ဥမော်လာရေးအတွက်တက်ရောက်လာတဲ့နိုင်ငံပေါင်း189နိုင်ငံကခေါင်းဆောင်တွေကတနိဋ္ဌန်ပြုလိုက်ကြတာပါ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဧပြီလ16ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာလည်းသူတို့အနေနဲ့အားကောင်းပြီးရေရှည်တည်တံ့တဲ့အလို့အကန့်ပေါ်များပြီးမျှတမှုရှိတဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုဖြစ်ပေါ်ရေးကိုဦးတည်လှုပ်ဆောင်သွားကြမယ်လို့ဖော်ပြထားပါတယ်အခုနှစ်စောပိုင်းကကမ္ဘာငွေကြေးဈေးကွက်မတည်မငြိမ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်စီးပွားရေးဖွံ့ဖြိုးမှုနဲ့ဆိုင်တဲ့ဆိုးရွားမှုတွေတိုးမြင့်ဖြစ်ပေါ်လာခဲ့တာပါကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာထင်ထားတာနဲ့ပိုပြီးတော့နှေးကွေးမယ်ဆိုတဲ့ဆိုးရွားမှုတွေထွက်လာပြီးတဲ့နောက်မှာကမ္ဘာလုံးဆိုင်ရာစီးပွားရေးကျဆင်းမှုဖြစ်ပေါ်နိုင်တယ်ဆိုတဲ့တန်ကြားတွေလည်းဝင်လာခဲ့တာပါ Globalization လို့ခေါ်တဲ့ကမ္ဘာမှုပြည်ရေးရဲ့ကြေးရိုက်မှုတွေကိုခံလိုက်ရတဲ့တိုင်းပြည်တွေမှာအလုတ်လက်မဲ့ဖြစ်တာနဲ့လုံအားကားတွေတိုးလာခြင်းမရှိတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါအမေရိကန်ပြည်ထောင်စုမှာလည်းအဲ့ဒီရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုကိုယ်စားပြုအရွေးခံနိုင်ဖို့ကြိုးစားနေတဲ့ Donald Trump လိုပုဂ္ဂိုလ်တွေနိုင်ငံရေးဆင်မြင့်မှာရှေ့တန်းကဦးဆောင်သူအဖြစ်ရောက်လာခဲ့ပါတယ်ဗြိတိန်နိုင်ငံမှာဆိုရင်လည်း EU အတွင်းဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စကိုလာမဲ့ဇွန်လအတွင်းမဲခွဲဆုံးဖြတ်ကြတော့မှာပါငွေကြေးဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့လှုပ်ဆောင်ချက်ကစီးပွားရေးဖွံ့ဖြိုးမှုအပြင်အလို့အကန့်နဲ့လှုပ်အားကားတွေလည်းတိုးမြင့်လာလိမ့်မယ်လို့ယုံကြည်နေကြပါတယ်။ဒါပေမဲ့ရလကောင်းတွေထွက်လာဖို့အတွက်အချိန်မပြုံးသင့်ဘူးလို့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့အကြီးအကဲ Christine Lagarde ကပြောပါတယ
်။ Now clearly the question is how much is going to get done back home when they return?
မင်းတို့ထုတ်ဆရာရှိတာကဒီစီးပွားပွဲကိုလာတက်ကြတဲ့သူတွေကကိုတိုင်းပြည်အသေးသေးကိုပြန်ပြီးရောက်တဲ့အခါမှာသူတို့အနေနဲ့ဘယ်လောက်လုံနိုင်စွမ်းရှိမလဲဆိုတာပါပဲနိုင်ငံရေးအရဘယ်လောက်ထိအင်အားသုံးဖို့လိုအပ်မလဲဘယ်လောက်ထိနိုင်ငံရေးအာဏာကိုအသုံးပြုဖို့လိုမလဲဆိုတာပါပဲဒါဟာကျမတို့ဘက်ကသူတို့ပေါ်မှာတိုင်းတာမဲ့အမှတ်ပေးမဲ့သူတို့ရဲ့လုံဆောင်နိုင်စွမ်းကိုထောက်ပြဝေဖန်မဲ့အချက်တွေဖြစ်ပါတယ်
တက်တာတဲ့အတွုံလုံးဆက်ထားရှိရေးနဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်ပေါ်စေအောင်အစိုးရအရေအနေနဲ့ငွေကြေးပုံမှန်တုံးဆွဲကြဖို့တောင်းဆိုထားတဲ့စီးပွားဘက်ကိုတက်ရောက်နေကြတဲ့IMF နဲ့ကမ္ဘာ့ဘဏ်ကအရာရှိတွေဟာအခုသတင်းပတ်အတွင်းအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော်ကဆွေးနွေးပွဲအပြီးမှာအဲ့ဒီကြေညာချက်ထွက်လာတာလည်းဖြစ်ပါတယ်။ဝါရှင်တန် DC မြို့မှာကျင်းပတဲ့ကမ္ဘာ့ဘဏ်စီးပွဲကိုတက်လာကြတဲ့နိုင်ငံတကာကဖွံ့ဖြိုးရေးဆိုင်ရာပညာရှင်တွေ၊မူဝါဒအကြီးအကဲတွေနဲ့စီးပွားရေးပညာရှင်တွေနဲ့ပြုလုပ်တဲ့စီးပွဲအတွင်းကမ္ဘာထိပ်တန်းအချမ်းသာဆုံးပုဂ္ဂိုလ်လည်းဖြစ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ပရဟိတလုပ်ငန်းတွေအတွက်သူ့ရဲ့ပိုင်ဆိုင်မှုတွေကကရေနဲ့ချီလူတန်းလောက်ကိုင်းနေတဲ့ Bill Gates လည်းပါဝင်ဆွေးနွေးတာမှာတော့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေဟာအောင်မြင်မှုရှိနေတဲ့အကြောင်းပြောကြားခဲ့ပါတယ
် Development is lifting up lives and this commitment needs to be maintained The second game changer
ဖွံ့ဖြိုးရေးအစီအစဉ်တွေကဆင်းရဲတဲ့နိုင်ငံဒီမှာရှိတဲ့ပြည်သူတွေရဲ့ဘဝကိုမြင့်တင်ပေးနေတဲ့အတွက်ဒီအစီအစဉ်ကိုဆက်လုပ်တင်ပါတယ်လက်ရှိလှုပ်ဆောင်နေတာတွေကိုဒီတိုင်းအနေအထားမပြတ်ဆက်လှုပ်ဆောင်တာအပြင်ဒုတိယဆင့်ပြောင်းလဲမှုဖြစ်ပေါ်စေနိုင်တဲ့ကိစ္စကတော့ဤပညာအသစ်တွေကာဝယ်ဆေးတွေပညာရေးနဲ့ဗဏ္ဍာရေးစနစ်တွေမှာ အသုံးပြုနိုင်တဲ့ digital နည်းပညာတွေနောက်ပြီးတော့အယောင်းဝယ်လုပ်တဲ့နေရာမှာတုံးဆွဲတဲ့ငွေတွေကိုစနစ်တကျစောင့်ကြည့်တာနဲ့ကျန်းမာရေးဝန်ထမ်းတွေသူတို့လုတ်ချင်တာတွေကိုလုတ်ကန်ခွင့်ရအောင်စောင့်ကြည့်၊ကူညီပံ့ပိုးပေးတာတွေဖြစ်ပါတယ်။တတိယနဲ့နောက်ဆုံးအရေးကြီးဆုံးကတော့အဲ့ဒီလူမှုအတိုင်းဝိုင်းနေမှာကိုကျင်တရားကောင်းမွန်တဲ့လှုပ်ဆောင်မှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးတဲ့အချက်ပဲဖြစ်ပါတယ်။တခြားနိုင်ငံတွေမှာကျင့်သုံးနေတဲ့အကောင်းဆုံးအခွန်စနစ်ကျန်းမာရေးစောင့်ရှောက်မှုနဲ့အကောင်းဆုံးပညာရေးစနစ်တွေအဲ့ဒီနိုင်ငံတွေမှာရရှိနိုင်အောင်ကျွန်တော်တို့လှုပ်ဆောင်ပေးမယ်ဆိုရင်ဖွံ့ဖြိုးရေးအစီအစဉ်တွေဟာအလင်းအမြန်အောင်မြင်ဖြစ်ထွန်းလာမှာပါ
။ကမ္ဘာ့ဘဏ်အကြီးအကဲဂျင်မြုံကင်ကတော့မနစ်ကကြီးမားတဲ့ကြီးမားချက်တွေချမှတ်ခဲ့ပေမဲ့ကမ္ဘာ့ဘဏ်အနေနဲ့နိုင်ငံတကာမှာရင်ဆိုင်နေရတဲ့ Zika virus ရောဂါပိုးအလင်းမြန်ဖြစ်ပေါ်လာနေတဲ့ဥရုယာတီပြောင်းလဲမှုကိစ္စနဲ့ဒုက္ခသည်ပြည်ပခါတွေကိုဦးစားပေးဆောင်ရွက်သွားဖို့အာရုံစိုက်လှုပ်ဆောင်နေတယ်လို့ပြောပါတယ
် Last year was an amazing year for development a tremendously ambitious agenda the SDGs COP21
ဒီကနေ့ဟာ SDG လို့ခေါ်တဲ့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးရေးရည်မှန်းချက် COP21 လို့ခေါ်တဲ့ Paris ယာရီဥရုပြောင်းလဲမှုဆိုင်ရာညီလာခံနဲ့ဖွံ့ဖြိုးရေးနဲ့ IDAS လို့ခေါ်တဲ့နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့စတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေမှာကျွန်တော်တို့အတွက်အင်မတန်ထူးခြားပြီးရည်မှန်းချက်လည်းကြီးမားပြီးကူညီထည့်ဝင်မှုတွေလည်းများတဲ့နှစ်ဖြစ်ပါတယ်ဒါပေမဲ့ဇီကာလိုတကဘာလုံးကိုပြန့်နှံ့ခဲ့တဲ့ကာယောဂါကြီးနဲ့ရင်ဆိုင်လိုက်ရချိန်မှာကျွန်တော်တို့အနေနဲ့ကြိုတင်ပြင်ဆင်ထားတဲ့လောက်ပြင်ဆင်ထားခဲ့ခြင်းမရှိဘူးဆိုတာကိုသဘောပေါက်ခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုကိစ္စမှာလည်းအ ਨੇ စုံလွန်ခဲ့တဲ့တစ်နှစ်အတွင်းလောက်မှာအခြေအနေတွေဟာထင်ထားတာထက်ပိုမြန်မြန်ဆန်ဆန်ဆိုးရွားလာတာကိုတွေ့ရပါတယ်။နောက်ပြီးတော့နေရက်ရွှေပြောင်းခံရတဲ့ဒုက္ခတွေတွေပိဋိပက္ခတွေဖြစ်ပေါ်လာပြန်တော့ရည်မှန်းချက်ကြီးကြီးထားပြီးရှိသားတဲ့အရင်အမြစ်တွေနဲ့တတ်နိုင်သလောက်ဆွဲဆန့်ပြီးလှုပ်ဆောင်ဖို့ကြိုးပမ်းတဲ့နေရာမှာလက်တွေ့ကင်တွယ်ဖြည့်ရှင်းတဲ့အခါအခြေအနေတွေကထင်သာတာထက်ပိုပြီးရှုပ်ထွေးနည်းနည်းတာကိုတွေ့ရပါတယ်
။ကုန်သွယ်ရေးလှုပ်ဆောင်တဲ့နေရာမှာစီးရဲတဲ့နိုင်ငံတွေအတွက်လမ်းကြောင်းတွေဖွင့်ထားပေးဖို့လိုအပ်ကြောင်းပြင်ပကမ္ဘာနဲ့ဖြတ်တောက်ထားလို့တဲ့သဘောထားတွေရှိနေတာဟာအဲ့ဒီဖွံ့ဖြိုးမှုနောက်ကျတဲ့နိုင်ငံတွေကစီးရဲမွဲတေမှုတွေကိုစိုးကျိုးပုံမှုတက်ရောက်စေတဲ့အကြောင်းလဲဂျင်မြုံကင်းကပြောပါတယ်။ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖြည့်ရှင်းဖို့အတွက်နိုင်ငံတကာဖွံ့ဖြိုးရေးအဖွဲ့က2016ခုနှစ်အတွက်ချမှတ်ထားတဲ့အကူအညီကိုအမေရိကန်ဒေါ်လာဘီလီယံ100အထိတိုးမြှင့်ပေးတင်ကြောင်းလဲကမ္ဘာ့ဘဏ်အကြီးအကဲဂျင်မြုံကင်ကစီးပွားအတွင်းအကြံပြုပြောကြားခဲ့ပါတယ်။အရှိလေပိုင်းဒေသမှာပဋိပက္ခတွေဖြစ်ပေါ်နေတာဥရောပတိုက်အတွင်းကဒုက္ခသည်တွေအရေး EU ထဲကဗြိတိန်နိုင်ငံထွက်မဲ့အလားအလာတွေဖြစ်နေတာနဲ့နိုင်ငံတကာကုန်သွယ်ရေးအဖော်အမေရိကန်နိုင်ငံအတွင်းနိုင်ငံရေးအရဆန့်ကျင်ကန့်ကွက်မှုတွေဖြစ်ပေါ်နေတာတွေကြောင့်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှေးကွေးနိုင်တယ်လို့ IMF နိုင်ငံတကာငွေကြေးရောင်းမှုငွေအဖွဲ့ရဲ့ပြန်လည်သုံးသပ်ချက်ကိုပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။ကုဇော်ဝဲလိုက်စီစဉ်တက်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါရှင်။အခုတစ်ခါကတော့ဘလော့ဂါတွေပြောသမျှအစီအစဉ်အလှည့်ပါ။မဆုမြတ်မုံကစီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်ထားပါရယ်ရှင်။
ဘာပေါ်မှာလေလူအများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာတနည်းတနည်းကိုတင်းနေကြတဲ့ဓာတ်ပုံပေါင်းကသန်း 2,000 လောက်ရှိတယ်တဲ့ကိုသားညုံကြီ
းရှိနေတာဗောဗျတခြားမကြည့်နဲ့ Facebook ပေါ်မှာပဲကြည့်လေဗျာကိုနဲ့သိတဲ့လူတွေကတနည်းတနည်းတင်နေတဲ့ဓာတ်ပုံတွေနဲတာမှမဟုတ်ပဲမဆုမြတ်မောင်ရဲ့
Facebook တို့ Instagram တို့ Twitter တို့လိုမျိုးလူတော်တော်များများသုံးနေကြတဲ့လူမှုကွန်ရက်တွေပေါ်မှာကစာရိတ်ထက်ပုံတွေနဲ့ဆက်သွယ်နေကြတာကအဓိကဖြစ်လာနေပြီလေ text message ပို့တဲ့ messenger ပေါ်မှာဆိုရင်လဲစာရိုက်ပို့တာထက်ကိုဓာတ်ပုံရိုက်ပြီးတော့ပို့လိုက်လို့ရှိရင်သဘောပေါက်လွယ်တော့ပို့နေကြတာတွေ့နေရမလားနောက်ပြီးတော့အဲ့လိုလုပ်ဖို့နည်းပညာတွေကလည်းမခက်ခဲတော့ဘူးလေ
ဓာတ်ပုံတွေပို့တာတင်တာကမြင်နိုင်တဲ့သူတွေအတွက်ကကိစ္စမရှိပေမဲ့လို့ဒီမမြင်နိုင်တဲ့သူတွေအတွက်ကြတော့ခက်ခဲတယ်လीအဲ့ဒါကြောင့် Facebook ကတော့မျက်မမြင်တွေအမြင်အုံချွတ်တက်နေတဲ့သူတွေအတွက်ဓာတ်ပုံတွေကိုအတန်နဲ့ပုံဖော်ပြောပြတဲ့ feature အသစ်ကိုလုပ်ထားပြီဗျ
ဟုတ်တယ်ရှင်ဘယ်အရာကဘာဖြစ်တယ်ဆိုတာကို computer ကမှတ်ပြီးတော့ခွဲခြားနိုင်တဲ့ဒီ object recognition နည်းပညာကိုအခြေခံပြီးတော့မှ Facebook ကဓာတ်ပုံတွေထဲမှာပါတဲ့အရာဝတ္ထုတွေကိုအသံထွက်ပုံဖော်ပြနိုင်အောင်လို့ထွင်းနေတာတရားရဂိုင်းတော့မအောင်မြင်သေးပေမဲ့တော်တော်လေးစိတ်ချရပြီမို့လို့တဲ့လောလောဆယ် iOS 3နဲ့ iPhone တို့ iPad တို့အတွက်ကိုစသုံးလို့ရအောင်ထုတ်လိုက်တာပါ
S O O N N G G Friends 937 Newsfeed Lindsay Russell updated her cover photo yesterday at 10:29 p.m. This image may contain outdoor cloud foliage flat tree This image may contain six people, child,
Facebook တိုင်းလိုင်းထဲမှာပေါ်နေတဲ့ post တွေ double တွေကိုမျက်မျက်မြင်နေအတွက်အတန်နဲ့ပြောပြရဲဆိုပေမဲ့အခုထိတော့ဒီ Facebook ပေါ်မှာအင်္ဂလိပ်လိုရေးထားတာတွေကိုပဲအတန်ထွက်ပြောပြနိုင်သေးတယ်နောက်ပိုင်းကျရင်တော့တခြားဘာသာစကားတွေအတွက်လည်းလုပ်သွားမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောတာပဲ
အဲ့လိုမျိုးဒီဓာတ်ပုံတွေထဲမှာဘာတွေပါတယ်ဆိုတာအသံနဲ့ပုံဖော်ပြရဲဆိုလို့ကျွန်တော်စမ်းသပ်ကြည့်တယ်ကိုသားညုံရဲ့သုံးနိုင်ဖို့ဘာကိုအရင်ဆုံးလုပ်ဖို့လိုတယ်လဲဆိုတော့ iPhone ရဲ့ဒီ General Setting အောက်မှာ Accessibility ဆိုတာရှိတယ်အဲ့မှာဒီ Voice Over ဆိုတာကို On လုပ်လိုက်ရမယ် Android Phone တွေအတွက်ဆိုလို့ရှိရင်တော့ TalkBack ဆိုတာကို On ရမှာပေါ့အဲ့မှာအထူးသတိထားစီချင်တာကတော့ဒီ voice over ကို online လို့ရှိရင်ဖုန်းကကိုယ်ပါကိုပဲနှိမ့်နှိမ့်အသံနဲ့ထွက်ပြီးတော့ပြောပြဖို့ဖြစ်သွားပြီဆိုတော့ဒီသုံးနေကြမဟုတ်လို့ရှိရင်တော့ဖုန်းတော့ရတာကနည်းနည်းလေးပိုခက်သွားတယ်။ကိုယ်လုံးစီချင်တာကိုနှိမ့်ဖို့ကိုလည်းနှစ်ဆင့်လောက်လုပ်ရတယ်လို့ဖြစ်တာ哦။ဘာလို့လဲဆိုတော့ဒီတစ်ခုခုကိုဖွင့်ကျင်နေဆိုရင်အဲ့ဖွင့်ကျင်တဲ့ application ကိုအရင်ရွေးမှန်ဘာ application လဲဆိုတာကိုဖုန်းကအသံထွက်ပြောတယ်။မှန်တယ်ဆိုလို့ရှိရင်အဲ့ဒီပေါ်ကိုနှစ်ချက်ဆက်တိုက်နှိမ့်လိုက်တော့မှဒီ application ကပွင့်တယ်ဒီ Facebook application နဲ့ကိုရောက်သွားပြီဆိုတော့အဲ့မှာလဲဒီ timeline ထဲမှာရှိနေတဲ့ post တွေတစ်ခုချင်းစီကိုအတန်ထွက်ပြောပြနေတယ်။ post တစ်ခုကနေပြီးတော့နောက်တစ်ခုကိုသွားဖို့အတွက် telephone screen ပေါ်ကိုလက်ချောင်းသုံးချောင်းနဲ့ထောက်ပြီးတော့ဒီအပေါ်အောက်ကိုဆွဲရင်ဆွဲဒါမှမဟုတ်လို့ရှိရင်လဲဒီဘေးတိုက်ပေါ့နော်ဘယ်ကနေညာနေဘယ်ကိုလက်တစ်ချောင်းထဲနဲ့တွန်းရင်တွန်းလို့ရပါတယ်။ post တွေမှာဓာတ်ပုံတွေပါတယ်ဆိုလို့ရှိရင်ဓာတ်ပုံတွေကပုံတွေကိုအတန်ထွက်ဆော့ဆော့ရှင်းပြတယ်လို့ရှင်းပြပါတယ်။
ကျွန်တော်တို့အတွက်ကတော့ပုံမှန်အတိုင်းဖုန်းကိုသုံးနေကြဆိုတော့အဲ့လိုမျိုးအစစ်စစ်လုပ်ဖို့အတွက်ကအချိန်နည်းနဲ့ပို့ယူတယ်စိတ်ရှိဖို့လိုတာပေါ့ဗျာ
မျက်မမြင်နေအမြင်အာရုံချိုးတက်တဲ့သူတွေလည်း Facebook ပေါ်ကပုံတွေကိုအ ਨੇ ဆုံးတော့ဘာပုံမျိုးလဲဆိုတာသိနိုင်ဖို့ကောင်းတယ်ဆိုပြီးတော့ထွင်ဖို့အထူးကတိုက်တွန်းခဲ့တဲ့ engineer တယောက်ကလည်းမျက်မမြင်ပဲရှင်အရင်တည်းကရှိတဲ့မျက်မမြင်တွေအတွက် software တွေကရေးထားတဲ့စာတွေကိုပဲအတန်ထွက်ဖတ်ပြတာဓာတ်ပုံဆိုလို့ရှိရင်လည်း photo ဆိုတာလောက်ပဲပြောပြီးတော့မှဓာတ်ပုံထဲမှာဘာတွေပါတယ်ဆိုတာကိုပေါ်မပြနိုင်အောင်လေအဲ့ဒါကြောင့်မလို့ဒီ Facebook Engineer Matt King ကသူ့လိုမျိုးမျက်မမြင်တွေအစံနဲ့ပုံဖော်ကြည့်နိုင်ဖို့လိုတယ်ဆိုပြီးတော့တိုက်တွန်းတွန်းလုပ်ခဲ့တာပဲ
Facebook ပေါ်မှာဓာတ်ပုံတွေတင်ရင်ဓာတ်ပုံထဲမှာပါတဲ့သူတွေကိုအလိုလိုမှတ်မိနေတဲ့ program ကိုဒီထက်ပိုပြီးတော့ဓာတ်ပုံထဲကယာရီကဘာတွေလဲဆိုတာခွဲခြားဖော်ပြနိုင်ဖို့လုပ်လိုက်တာပေါ့ဗျာဒီ machine learning ဆိုတဲ့ဤပညာနဲ့ Facebook ပေါ်မှာရှိနေတဲ့ဓာတ်ပုံတွေကိုဘယ်ပုံဆိုလို့ရှိရင်ဘာလဲဆိုတာစက်ကနေမှတ်မိနိုင်အောင်လုပ်လိုက်တာပါဥပမာဒီမော်တော်ကားပုံတွေ့လို့ရှိရင်မော်တော်ကားတစ်ပင်ပုံတွေ့လို့ရှိရင်တစ်ပင်ဆိုတာမျိုးကိုခွဲခြားနိုင်ဖို့ Facebook ရဲ့ဒီ Artificial Intelligence Program ကိုလေ့ကျင့်မှတ်ခိုင်းထားလိုက်တာပါ
လွန်ခဲ့တဲ့10လကျော်လောက်ထဲကဒီ Facebook ပေါ်ကဓာတ်ပုံတွေကိုမှတ်မိပြီးတော့ပုံဖော်နိုင်အောင်လို့အဲ့ AI Program ကိုအချိန်ချင်းလေ့ကျင့်ပေးတယ်ပုံတွေကိုခွဲခြားပုံဖော်နိုင်ပြီဆိုတာနဲ့အတန်ထွက်ပြောပြနိုင်ဖို့အတွက် Automatic Alternative Text အတူကောက်တော့ Automatic Alt Text ဆိုတာကို Facebook ကအခုဖန်တီးလိုက်တာပဲကိုသားညုံရဲ့သူတို့ဖန်တီးနေတာကအစောပိုင်းအစ်စ်ပဲအခုရှိပါသေးတယ်ဒါပေမဲ့ဒီအရာဝတ္ထုပေါင်း100လောက်ကိုတော့ AI program ကခွဲပြီးသိနေပြီလို့ဆိုရဲအဲ့ဒါကြောင့်လဲဒီဓာတ်ပုံတွေထဲမှာပါတာတွေကို80ရာခိုင်နှုန်းလောက်မှန်အောင်ခွဲပြောနိုင်ပါပြီတဲ့
ဓာတ်ပုံတွေထဲမှာအားကစားမျိုးစားပတ်ဝန်းကျင်ခြေနေအစားအသောက်မျိုးစားအသွင်ပြင်စတာတွေကိုတော်တော်လေးမှန်အောင်အခုခွဲခြားပြောလို့ရတယ်ပြောတယ်ဗ
ျ I can just call my mom like hey I seen your picture and she'll be like what she was like how you see it Cause my phone read it to me. It's new. I seen it.
ဒီကတော့အခုလိုမျိုးဓာတ်ပုံတွေကိုဒီ artificial intelligence program တွေကမှတ်ပြီးတော့မှပုံဖော်ပြတဲ့ဤပညာပုံစံတူမျိုးက Google Photo နဲ့ဒီ Yahoo ရဲ့ဓာတ်ပုံတွေမျှဝေနိုင်တဲ့ Flickr လူမှုကွန်ရက်ပေါ်မှာအရင်တည်းကရှိပေးတာပဲဒါပေမဲ့ပုံတွေကိုဖော်ပြတဲ့နေရာမှာလည်းအမှားယွင်းတွေဖြစ်တယ်လေ Google ဆိုလို့ရှိရင်ဒီလူမဲနှစ်ယောက်ရဲ့ဓာတ်ပုံကိုလူဝင်တွေလို့ဆိုပြီးတော့မှ AI program ကဖော်ပြလို့တောင်းတောင်းပန်ရသေးတယ်Flickr မှာလည်းအတူတူပဲအမျိုးသားတယောက်ကိုမြောက်လို့ပြောသလိုပဲ Auschwitz Nazi အကျဉ်းစခန်းပုံကိုလည်းအားကစားဆိုပြီးတော့မှဒီပေါ်ပြတဲ့နေရာမှာအကြံပြုချက်ပေးလို့တော်တော်လေးပြောစရာဖြစ်ခဲ့ကြတာကို Guardian သတင်းစာကြီးရဲ့စာမျက်နှာမှာထောက်ပြထားပါသေးတယ
် Facebook ကတော့အဲ့လိုမျိုးအမှားတွေမဖြစ်အောင်မတေချာလို့ရှိရင်ဘာပုံလဲဆိုတာလုံးဝပြောမှာမဟုတ်ပါဘူးလို့ Automatic Alt Text ကိုထွင်နေတဲ့ Facebook Engineer တယောက်က The Verge Online Media ကြီးကိုပြောတာကို The Verge ရဲ့စာမျက်နှာမှာပေါ်ပြထားတယ်မဆုပြန်မွေး
website ပေါ်မှာဓာတ်ပုံတွေတင်လို့ရှိရင်ဒီ alt text ဆိုတဲ့နေရာမှာကိုတင်တဲ့ဓာတ်ပုံတွေကဘာလဲဆိုတာအချင်းချင်းဖော်ပြလို့ရတယ်ဆိုတော့ website ကိုဖန်တီးတဲ့သူတိုင်းသိပြီးသားပါမလာတော့ကပဲ Twitter လူမှုကွန်ရက်ကဒီတင်တဲ့ဓာတ်ပုံတွေရဲ့အောက်မှာတင်တဲ့ပုံရဲ့အကြောင်းဖော်ပြနိုင်ဖို့လုပ်ပေးလိုက်ပါတယ်ဒါပေမဲ့အခု Facebook တွင်တဲ့ဒီ automatic alt text ကတော့အဲ့လိုမျိုးကိုကရေးနေစရာမလိုဘူးတင်သမျှဓာတ်ပုံတွေကိုသူ့ရဲ့ AI program ကအလိုလိုသိပြီးတော့ပုံဖော်ပြနိုင်ဖို့ပါဒါမှပဲဒီမျက်မျက်မြင်တွေအတွက်အစံထွက်ပြောပြမဲ့ program တွေကရှင်းပြပြောပြနိုင်မှာပါဆော့ဆော့ပြောသလိုပဲအဲ့ဒါကလည်း80ရာခိုင်နှုန်းလောက်ပဲစိတ်ချရသေးတယ်နောက်အင်္ဂလိပ်ဘာသာတစ်မျိုးတည်းနဲ့ပဲရပါသေးတယ်နောက်ပြီးတော့ဒီ Android phone သုံးတဲ့သူတွေအတွက်ဘယ်တော့စပြီးတော့ရမယ်ဆိုတာကိုလည်း Facebook ကခုရက်ထီတော့မပြောသေးပါဘူးရှင
်မဆူမြတ်မှုစီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်တဲ့ blog ရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါရှင်အခုတစ်ခါကတော့ကမ္ဘာတလွားကထင်ရှားကြော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာအစီအစဉ်အလှည့်ပါမဟိသနာကျော်ကတင်ဆက်ထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆက်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ James Bond ရုပ်ရှင်ပွဲတွေအကြောင်းပြသတဲ့ပြပွဲတစ်ခုနောက်ပြီးတော့ကမ္ဘာတစ်ဝှမ်းသဘာဝဝင်ကျင်တက်ဆင်ရေးနဲ့ပြည်내အသုံးပြုနိုင်တဲ့ Swing In ပို့ပြီးတော့အသုံးပြုရေးရည်ရွယ်တဲ့မဲဆက်ကြဝလာပြိုင်ပွဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါနေ့90အတွင်းမှာ James Bond ရုပ်ရှင်တွေအကြောင်းပြသတဲ့ပြပွဲတစ်ခုကိုပြင်သစ်နိုင်ငံမှာစနေနေ့ကစပြီးတော့ကျင်းပပါတယ်။ခေတ်ဆက်ဆက် James Bond မင်းသားတွေဝတ်ဆင်ခဲ့တဲ့အဝတ်အစားနဲ့အသုံးဆောင်တွေအပြင်ရုပ်ရှင်တွေကပြကန်းတချို့ကိုပါရီရဲ့ Barbican Center မှာပြသထားတာပါ။ Designing 007ဆိုတဲ့ပြပွဲကိုအရင်ကကနေဒါနိုင်ငံ Toronto, တရုတ်နိုင်ငံ Shanghai, Australia နိုင်ငံ Melbourne မြို့ရုရှားနိုင်ငံမော်စကို၊စပိန်နိုင်ငံမက်ဒရစ်အစားတဲ့မြို့ကြီးတွေမှာပြသခဲ့ပူပါတယ်။လန်ဒန်မှာတော့2012ခုနှစ်မှာပြသခဲ့တာပါ။ပြပွဲစီစဉ်သူတယောက်ဖြစ်တဲ့ Browen Cosgrave က
always follow a similar narrative structure. So James Bond always goes to visit M.
James Bond ရုပ်ရှင်တွေအားလုံးရဲ့ဇလန်းတင်ဆက်ပုံတွေမှာတူညီတာတွေရှိတဲ့အကြောင်းထောက်လန်းရေးဌာနရုံးကိုတွားရောက်တာသူကိုလက်နဲ့တက်စင်တာ၊လောင်းကစားယုံတွေကိုသွားတာ၊တာဝန်ပြီးဆုံးသွားတဲ့အချိန်မှာဇိမ်ခံအပန်းဖြေနေရာတွေမှာအနားယူတာစသဖြင့်တူညီတဲ့အချက်တွေကိုရှင်းပြပါရယ်။ဒီပြကန်းက James Bond ရဲ့ဘဝနေထိုင်ပုံ၊စီးရဲကားတွေအကြောင်း၊ခီးစဉ်တွေနဲ့နေပညာတွေကိုဇက်ဝင်ကန်းတွေမှာသုံးခဲ့တဲ့ပစ္စည်းအမျိုး900လောက်နဲ့ပြသထားတာဖြစ်ပါရယ်။ပြပွဲကိုတော့စက်တင်ဘာလပထမပတ်အထိပြသထားမှာဖြစ်ပါရယ်ရှင်။Eco Universe လို့ခေါ်တဲ့ကမ္ဘာတစ်ဝှမ်းသဘာဝပတ်ဝန်းကျင်တန့်စီရင်နဲ့ပြည်내အသုံးပြုနိုင်တဲ့စွန့်ပို့ပြီးတော့အသုံးပြုကြရေးဒုမြင့်မှုရည်ရွယ်ပြီးတော့မဲဆက်ကြဝလာပြိုင်ပွဲကိုအီဂျစ်နိုင်ငံမှာဒုတိယအကြိမ်ကျင်းပတော့မှာပါမတ်လ28ရက်နေ့မှာစတင်ကျင်းပမယ်မဲဆက်ကြဝလာပြိုင်ပွဲကိုဧပြီလ15ရက်နေ့မှာအပြည့်အစက်ပြိုင်မှာဖြစ်ပါတယ်ကမ္ဘာတစ်ဝှမ်းဖန်လုံအိမ်ဒန်းဝေရှော့ချာရေးအတွက်ရည်ရွယ်တဲ့ဒီမဲဆက်ကြဝလာပြိုင်ပွဲဟာအီဂျစ်နိုင်ငံရဲ့ကြဆင်းနေတဲ့ကမ္ဘာလှည့်ခရီးသည်လုပ်ငန်းကိုပြန်ပြီးတော့တိုးတက်လာအောင်လို့အစွမ်းဆောင်နိုင်မယ်လို့အီဂျစ်အစိုးရကအမျှော်လင့်ထားပါတယ်။ဒါကြောင့်လည်းနိုင်ငံအသီးသီးကအလှမယ်တွေကိုပြိုင်ပွဲမဆောက်ရင်အီဂျစ်ရဲ့သမိုင်းဝင်ပိရမစ်ကြီးတွေအပါအဝင်အထင်ကရနေရာတွေကိုပို့ဆောင်ပေးနေပါတယ
်။ I am representing the United States here at Miss Eco Universe.
American ပြောင်စုကိုစားပြုပြီးတော့ရှင်တိုင်မဲ့အလှမယ် Samantha Joy Hart ကတော့သူ့အနေနဲ့အထူးစိတ်လှုပ်ရှားမိတဲ့အကြောင်းနဲ့သူ American ပြည်အောင်စုကိုကိုစားပြုရှင်ပြန်ရမှာဂေဟစနစ်မပြည့်စုံတဲ့ခီးသွွားလုပ်ငန်းကိုထိန်းသိမ်းရင်းနဲ့ပြန်လည်အသုံးပြုနိုင်စွမ်းရှိတဲ့စွမ်းအင်တွင်းကျဲကျဲသုံးရင်းအဓိကအားပေးပြီးတော့လှုံ့ဆော်သွားမယ်လို့ပြောပါတယ် Miss Eco Universe မဲဆက်ကြော်လာပြိုင်ပွဲကိုတော့ Egypt အစိုးရနဲ့ကမ္ဘာကုလသမဂ္ဂကကမ္ဘာကထာလို့ကျင်းပတာဖြစ်ပြီးတော့ဒီနေ့မှာတရဖူစုခူးတဲ့အလှမယ်ကိုဒေါ်လာ1000ချိမြင်မှာဖြစ်ပါတယ်ရှင
်
အစိုးရမှုတွေကိုတံပြန်ဆန့်ကျင်ရမှာဟာတာတွေနဲ့ပြန်တိုက်တာကထိရောက်တဲ့လက်နက်တခုဖြစ်မယ်လို့နာမည်ကျော် YouTube အဖွဲ့ရဲ့အဆိုတော်ဖိုနိုကဧပြီလ12ရက်နေ့အင်္ဂါနေ့အမေရိကန်အထက်လွှတ်တော်ကြားနာပွဲတခုမှာအမေရိကန်လွှတ်တော်အမတ်တွေကိုပြောသွားပါတယ်။ဒီလိုပါခမရတို့ကအကြမ်းဖက်ဖို့အကြောင်းပြောမယ်ဆိုရင်သူတို့ရဲ့ဘာသာစကားအတူတူပြောရတဲ့သူတွေဖြစ်သွားပါလိမ့်မယ်။သူတို့တွေလမ်းပေါ်မှာစစ်ချည်သလိုဒေါနယ်မောနဲ့ချီတက်နေတာကိုကြည့်ပြီးတော့ရင်းနိုင်ဟားတိုက်နိုင်မယ်ဆိုရင်သူတို့ရဲ့ထိရောက်မှုလျော့သွားအောင်လုံးလိုက်တယ်လို့ဖြစ်သွားပါလိမ့်မယ်လို့ဘိုနိုကအကြံပေးပါတယ်။ပိုလန်ဟန်ဂေရီစတဲ့ဥရောပနိုင်ငံတွေမှာ1940နောက်ပိုင်းမတွေ့ရတဲ့လက်ရာရဲ့အမျိုးသားရေးဝါဒီတွေဥမော့လာတာကိုအစိုးရမှုတစ်ခုဖြစ်နေဘိုနိုကသတိပေးပြောဆိုသွားပါတယ်။
ဒီတော့ကျွန်တော်အကြံပေးချင်တာကတော့အစွန်ရောက်သူတွေရှိတဲ့နေရာမှာ Chris Rock တို့ Sacha Baron Cohen တို့လိုမျိုးဟာတာပြောကောင်းတဲ့သူတွေကိုလှုပ်တင်ပါတယ်လို့လည်းပြောသွားခဲ့ပါတယ်အမေရိကန်ဆိုရအနေနဲ့ကမ္ဘာဒုက္ခတဲ့အရေးကင်တွယ်ဆောင်ရွက်မှုတွေကိုပြန်ပြီးတော့သုံးသပ်ဖို့နဲ့အကျန်းဖက်မှုဖိနှိပ်မှုငတ်မွခေါင်းပါမှုနဲ့တဘာဝဘေးရနေရတွေကြောင့်နေရွှန့်ခွာထွက်ပြေးရတဲ့သူတွေကိုအကူအညီတွေပို့ပြီးတော့ပေးသွားဖို့အမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေကိုဘိုနိုကအထက်လွှတ်တော်ကြားနာပွဲမှာတိုက်တွန်းပြောဆိုသွားပါတယ်ရှင
် And it's funny you're going to don't laugh but I think comedy should be deployed because
အိန္ဒိယနိုင်ငံကိုဒီသတင်းပတ်ဒီမှာတွားရောက်ခဲ့တဲ့ဗြိတိသျှတော်ဝင်မင်းသားဝီလျံနဲ့အချင်းရတော့ကိတ်တို2ယောက်ဒီသတင်းပတ်ထဲမှာတော့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းအာတန်ပြည်နယ်ရဲ့ကကာဇင်ရန်ကာတဘာဝတစ်တော်ကျိုးဝိုင်းတွေကဒရိတ်စင်တချို့ကိုတွားပြီးတော့အစာကျွေးခဲ့ကြတာပါတော်ရိုက်ဒရိတ်စင်ဖွဲ့စောက်ဆောင်ရေးအဖွဲ့ဝင်တွေလိုက်ပါသွားတဲ့ကာဇင်ရန်ကာပန်းကျင်ဟာဆင်တွေကျွဲတွေရှားပါတမင်နဲ့ကြားတွေပြင်ကြက်တွေပါရှိတဲ့နေရာပါခီးစဉ်တွင်မှာမင်းသားဝီလျံနဲ့ကိတ်တို့ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအင်္ဂါနေ့မှာနေ့လယ်စာနဲ့တက်ခင်းခဲ့တာပါမင်းသားဝီလျံနဲ့ကိတ်တို့ဟာစနေနေ့မှာတော့ကမ္ဘာကျော်တက်စ်မဟာအဆောက်အုံကိုရောက်ရှိခဲ့ပြီးတော့အိန္ဒိယနိုင်ငံခီးစဉ်ပြီးဘူတန်နိုင်ငံကိုဝင်ရောက်ခဲ့ပါလေရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yeah
မေးပြန်တာကြောစီစဉ်တက်ဆက်တဲ့တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရပါရှင် VOA American တန်ရဲ့တနင်္လာနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုတခါအလှည့်ကြတာကတော့သူယုံကြည်ရအစီအစဉ်ပါရှင်ဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာရန်ကုန်နိုင်ငံရေးသိပ္ပံကြား YSPS ဥက္ကဋ္ဌဦးမြတ်သူရဲ့ယုံကြည်ရကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်တက်ဆက်ထားပါရှင်
ယုံကြည်တာတော့ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာလွတ်လပ်မှုတရားမျှတမှုဒဏ်တူညီမျှမှုစတဲ့တရားတွေဒီတံမိုးတွေအကုန်ပြန့်နှံ့ပြီးတော့အကောင်းဆုံးနိုင်ငံတော်တစ်ခုကိုတစ်ချိန်ချိန်မှာရောက်ကိုရောက်အောင်မယ်ဆိုတဲ့ယုံကြည်ချက်ကျွန်တော်မှာရှိပါတယ်အဲဒီကိုသွားဖို့အတွက်ကိုကျွန်တော်တို့လိုအပ်နေတာကတော့ critical thinking လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ပိုင်ဉာဏ်နဲ့စဉ်းစားသုံးသပ်နိုင်တဲ့စွမ်းအင်ရယ်နောက်တစ်ခုကတော့မေတ္တာတရားရယ်ပါမေတ္တာတရားဆိုတာနိုင်ငံရေးဆန်တဲ့သဘောတရားတွေနဲ့လည်းမြင်အောင်ကြည့်လို့ရပါတယ်။ဒါကတော့ဒီလွတ်လပ်စွာစင်ကြုံတရားနဲ့စဉ်စားတွေးခေါ်မှုကလည်းဒီမေတ္တာတရားကိုသိမြင်နိုင်တဲ့လက်နက်တစ်ခုလည်းဖြစ်တယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ရဲ့လက်ရှိမြန်မာနိုင်ငံဖြတ်သန်းနေရတဲ့နိုင်ငံရေးခီးလမ်းကြောင်းမှာအခုဆိုလို့ရှိရင်အတိုင်းအတာတစ်ခုထိတစ်စစ်ချိုးချိုးနိုင်ပြီဖြစ်ပါတယ်။ပြည်သူအများစုတင်မြှောက်ခဲ့တဲ့အစိုးရတရက်ကကျွန်တော်တို့မြန်မာနိုင်ငံမှာရှိနေပြီဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာလွတ်လပ်မှုဒဏ်သူညီမျှမှုတရားမျှတမှုစရှိတဲ့တရားတွေနဲ့တော့ဒီမိုကရက်တစ်စံနှုန်းတွေကပြန့်နှံ့မှုလိုနေပါသေးတယ်အဓိကအဖြစ်တော့တမရော်ဟာဒီမိုကရက်တစ်စံနှုန်းဖြစ်တဲ့အယက်သားအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိရမယ်ဆိုတဲ့အချက်ကိုလိုနေပါတယ်ကျွန်တော်တို့လူ့အဖွဲ့အစည်းရာဆိုလို့ရှိရင်လေဒီမိုကရေစီရဲ့အဓိကကျတဲ့ထောက်ထိုင်တဲ့က robustness to pluralism ပေါ့ဟို diversity ဖြစ်နေတဲ့အများအပြားကိုလက်ခံနိုင်တဲ့အနေထားမျိုးတွေကျွန်တော်တို့ရဲ့လူအဖွဲ့အစည်းမှာလည်းလိုအပ်နေပါတယ်လူမျိုးရေးရတော့လကောင်းဘာသာရေးရတော့လကောင်းမတူကွဲပြားမှုတွေကိုလက်တင်ခံနိုင်တဲ့ society အဖြစ်နဲ့ရည်တည်ရပါမယ်နိုင်ငံရေးနဲ့ပတ်သက်တဲ့တော်လှန်ရေးတွေပြီးတိုင်းပြီးတိုင်းမှာ social revolution democracy ကိုထောက်ပံ့ပေးနိုင်တဲ့လူမျိုးရေးနဲ့ပတ်သက်တဲ့ institution တွေကိုခိုင်မောင်ကျွန်တော်တို့တည်ဆောက်အောင်မှာဖြစ်ပါတယ်အဲဒီဟာကိုခိုင်မောင်တည်ဆောက်တဲ့အခါမှာကျွန်တော်တို့ကလက်ကင်ထားမယ်အရာနှစ်ခုကတော့မြတ်တာတရားနဲ့ကိုပိုင်စင်ကြင်ညာပဲဖြစ်ပါတယ်ကိုပိုင်စင်ကြင်ညာနေပြည့်စုံလာတဲ့လူ့အဖွဲ့အစည်းရမှာเนาะကွဲပြားခြားလှမ်းမှုတွေရဲ့သဘောတရားကိုပုံနားလည်လာပြီးတော့မှเนาะအဲ့ဒီကွဲပြားခြားလှမ်းမှုတွေကိုလက်တင်ခံနိုင်တဲ့เนาะမြတ်တာထုံမွန်းတဲ့အတိုင်းအမြစ်တစ်ခုကိုကျွန်တော်တို့ရောက်ရှိနိုင်မှာဖြစ်ပါတယ်အ
တော့ဒီကျွန်တော်တို့တိုင်းပြည်ဟာဗုဒ္ဓဘာသာအများစုနေတဲ့တိုင်းပြည်လည်းဖြစ်ပါတယ်မေတ္တာတရားဆိုတဲ့အရာကိုကျွန်တော်တို့လွယ်လွယ်ကူကူပဲမြင်နိုင်မှာဖြစ်ပါတယ်အဲ့တော့မေတ္တာတရားလို့ပြောတဲ့ချိန်မှာအရင်လွယ်လွယ်ကူကူသိနိုင်တဲ့အကြောင်းကတော့ဗုဒ္ဓဟောခဲ့သလိုပါပဲဒုက္ခတွေဆိုတာတခြားဘာသာဝင်တွေတခြားလူမျိုးတွေနော်ကွဲပြားခြားနားတဲ့လူမျိုးတွေကွဲပြားခြားနားတဲ့ဘာသာဝင်တွေတိုင်းမှာဒီဒုက္ခတွေဟာအတူတူပါပဲဒါတွေကိုမြင်အောင်ကြည့်မယ်ဆိုလို့ရှိရင်ဒီဘဝနဲ့အခြေခံပြီးတော့မှကျွန်တော်တို့ကမေတ္တာတရားကိုမြင်နိုင်မှာဖြစ်ပါတယ်အဲ့တော့လူအဖွဲ့အစည်းကလည်းဒီလိုတရားတွေကိုလက်ခံနိုင်ပြီးတော့ကိုယ်ပိုင်စင်ကြင်တုံတရားတွေနဲ့ဒီမိုကရေစီစနစ်ကိုထောက်ပံ့ပေးနိုင်မယ်အနာဂတ်မှာကျွန်တော်တို့ဒီအခြေအနေတစ်ခုကိုရောက်ကိုရောက်မှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအရာဟာစင်ကြင်တုံတရားနဲ့ညီညွတ်နေလို့ပါပဲကျွန်တော်တို့ထောင်ကျနေတဲ့အခြေအနေအတွင်းမှာဆိုလို့ရှိရင်ကျွန်တော်တို့လည်းလူတွေကမေးကြပါတယ်ဒီလောက်မှောင်မဲနေတဲ့ကာလကြီးတစ်ခုမှာဘာကြောင့်မလို့ထောင်ထဲမှာ survive ဖြစ်ခဲ့လဲဆိုတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့စင်ကြင်တုံတရားကိုယုံကြည်လို့ဖြစ်ပါတယ်စင်ကြင်တုံတရားနဲ့ကိုက်ညီတဲ့တရားတွေဟာအနာဂတ်မှာထုံးထုံးကားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဗမာပြည်ဟာဒီလက်ရှိအချိန်မှာဘလို့ပဲကြုံတွေ့နေရပါစီကျွန်တော်တို့ဟာစင်ကြင်တုံတရားနဲ့ညီညွတ်တဲ့မေတ္တာတရားတွေထုံမုန်းတဲ့နော်လွတ်လပ်မှုတရားမျှတမှုနဲ့တန်းတူညီမျှမှုတွေပြန့်နှံ့နေတဲ့နိုင်ငံတော်တစ်ခုရောက်ကိုရောက်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေemail လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တက်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်တဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းစောင်းမားတွေကိုတော့ VUE Internet Website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်ရှင် VUE ကနေ့စဉ်ထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုတော့ည9နာရီကနေ9နာရီခွဲမှာအစီအစဉ်သစ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ်နောက်တစ်နေ့အစီအစဉ်သစ်မပြောင်းခင်အထိလည်းအကြိမ်ကြိမ်ထပ်မံထုတ်လွှင့်ပေးပါတယ် Asia Set 7 ဂျိုရူးကနေဖန်ယူနားဆင်လို့ရပါတယ်ရှင်ဒီအမေရိကန်တရရဲ့တနင်္လာနေ့ညမြန်မာဘာသာစီစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မနေ့ပြန်မနေ့6နာရီကနေ9နာရီအထိစီစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုမအေးသနာကျော်ကတက်လက်ကြီးညာပေးပါဦးမယ်ရှင
်။အမေရိကန်တပ်ဖွဲ့200ကိုအီရတ်နိုင်ငံကိုထပ်ပြီးတော့ဆေးလွတ်ပေးမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကဒီကနေ့တနင်္လာနေ့မှာပဲဘက်ဂဒ်မြို့တော်မှာပြောကြားသွားခဲ့ပါတယ်။အီရတ်နိုင်ငံမိုဆယ်မြို့ကို IS တွေလက်ထက်ကနေပြီးတော့ပြန်သိမ်းပိုက်နိုင်အောင်လို့အီရတ်တပ်ဖွဲ့တွေစူးစမ်းနေကြတာကိုအဲ့ဒီအမေရိကန်တပ်သားတွေအကူအညီပေးဖို့ဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာဒီကနေ့အီရတ်နိုင်ငံဘက်ဂဒ်မြို့တော်ကိုရောက်ရှိသွားတာဖြစ်ပြီးတော့IS Islamic ရွှေသွေးကြတွေကိုစစ်ဆင်တဲ့နေရာမှာအမေရိကန်ကဘယ်လိုအဖြစ်လှုံ့ဆော်နိုင်မလဲဆိုတာကိုအီရတ်ကောင်ဆောင်တဲ့အမေရိကန်တပ်မှုတွေနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်။ Mr. Carter ကအီရတ်နိုင်ငံနဲ့ပတ်သက်လို့သူ့ရဲ့အကြံပြုချက်တွေကိုအမေရိကန်အစိုးရအဖွဲ့ကအတည်ပြုပေးလိမ့်မယ်လို့အခိုင်အမာယုံကြည်ကြောင်းလည်းအိတ်ခီးစင်မတိုင်ခင်ကပြောကြားသွားခဲ့ပါတယ်။Ecuador နိုင်ငံမှာစနေနေ့ကလှုပ်သွားတဲ့ငရင်ကြီးကြောင့်သေဆုံးသူအရေအတွက် 350 ရှိသွားပါပြီ။အင်ပြိုပြက်တွေအောက်ကနေလူသေးအလောင်းတွေကိုဆက်ပြီးတော့ရှောက်ဖွေနေကြရဆဲလဲဖြစ်ပါတယ်။ 9.8 ပြင်းရရှိတဲ့မြင်းကလင်ကြီးကြောင့်အဆောင်အုံပြိုပြက်တွေအောက်မှာပိတ်မိနေကြတဲ့သူတွေရှိသေးလို့အသေးဆုံးသူအရေအတွက်ကလည်းတိုးလာအောင်မယ်လို့လည်းအရာရှိတွေကပြောပါတယ်။ Ecuador သမ္မတ Rafael Correa ကအီတလီနိုင်ငံခီးစဉ်ကိုလမ်းတစ်ဝက်ကနေလှည့်ပြန်လာပြီးတော့တင်းငွေတွေကတော့ငလင်ဘေးတင်ဒေသတွေကိုသွားရောက်ကြည့်ရှုခဲ့ပါတယ်။ပြည်တွင်းငြိမ်းချမ်းရေးနဲ့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးဟာလေးလေးလတ်လတ်ဆက်နွယ်မှုရှိပြီးတော့ဒီလိုဖြစ်လာဖို့အတွက်မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့လိုအပ်တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကနှစ်တကူမေကွန်ပြောကြားသွားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်မျက်နှာသစ်ဖွင့်ပြီးတော့မြန်မာနဲ့အိန္ဒိယနိုင်ငံတွေကိုတိုက်ခိုက်ဖို့အဖွဲ့ဝင်တွေအရှိန်မြင့်ကြိုးပမ်းနေတဲ့ကြောင်း IST ရဲ့ကြေညာချက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပယ်ချသွားပါတယ်ရှင်။
သတင်းချင်းချုပ်ကိုမအေးသနာကြောကြညာခဲ့တာပါ။ဒီညစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေးပါပါဖြစ်ပါတယ်။ကျွန်မခင်ပြထွေးပါရှင်။ View American တိုင်းရဲ့ဒီနေ့လာနေ့ညစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 32 25 50နဲ့စောပိုင်းနာရီဝက်9နာရီကနေ9နာရီခွဲထိကိုတော့တိုင်းလက်မီတာ190ကနေအတန်လွှင့်ခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.